Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မတ်လ1ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32တို့ကနေဓာတ်ရိုက်နားဆင်နိုင်သလိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျမစုမမရှင်အင်္ဂါညအတွက်သောရရှင်နေနားဆင်ရမှာကတော့အမေရိကန်စံတော်ချိန်ဒီကနေ့ညမှာတော့ကွန်ကရစ်လွှတ်တော်မှာသမ္မတဘိုင်ဒန်နိုင်ငံတော်အခြေပြမေးခွန်းပြောကြပါမယ်။ယူကရိန်းကိုရုရှားဘက်ကရက်တဲ့မြန်မာပါဝင်တဲ့နိုင်ငံတွေကိုအမေရိကန်ကဝေဖန်လိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အမှုနောက်ဆုံးအခြေအနေစတဲ့ထိတ်တန့်ရောက်သတင်းတွေနဲ့အတူကချင်ပြည်နယ်ဖားကတ်မှာတော့ကြောက်စိမ့်လောက်ွက်မြေပြိုကျတဲ့အထက်မှာလူ90ကျော်ပါသွားပြီးတော့အလောင်း30ပြန်ပြီးတော့ရပါတယ်လူ20ထက်မနည်းကလည်းကြောက်ဆုံနေပါတယ်ဒီသတင်းမှာနားဆင်ရမှာကတော့
လူကြောက်90ချက်ပေါ့နော်ခုလောလောဆယ်ကတော့30ကျော်လောက်တော့ပေါ်ရပြီးမှမဲ့လင်ချောင်းတင်ဆိုင်ကုန်းမှာပြိုကျပြီ
ဖားကန်ဒေသခံပြောပြခဲ့တာပါရှင်ဒီသတင်းနဲ့အတူမြန်မာနိုင်ငံမှာလျှက်စစ်မီးပေးချိန်မမှန်လို့ကုန်ထုတ်လုပ်ငန်းတွေထိခိုက်နေရပါတယ်စစ်ကောင်စီကနေလေကြောင်းကနေပစ်ခတ်တိုက်ခိုက်ပြီးနေမြေရှင်းလင်းခဲ့တဲ့ရင်းမပင်ကကြေးရွာမှာတော့နေအိမ်တွေမီးလောင်ပျက်စီးပြီးတော့အရသာတိုက်ဆုံမှုရှိပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းနဲ့အလိမာတို့ပြောပြပေးကြပါလိမ့်မယ်ရှင
်ရုရှားသမ္မတပူတင်ဟာအမေရိကန်နိုင်ငံ၏အကွဲအပြဲကိုပေါင်းစည်းပေးတဲ့အင်အားတရဖြစ်လာနေသလားဆိုတဲ့မေးခွန်းကိုအမေရိကန်စံတော်ချိန်ဒီနေ့ညမှာတွတ်တော်မှာပြောကြမယ်သမ္မတဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမေးခွန်းမှာတွေ့ကြရမှာဖြစ်ပါတယ်။ COVID-19 ကပ်ပြီး2021 January 6ရက်တွတ်တော်ကိုဝင်သိမ်းကြတဲ့ပုံကမှုတို့နဲ့ပတ်သက်ပြီး Republican Party နဲ့ Democrat တွေကြားအကွဲကြီးကွဲပြားနေချိန်မှာအမေရိကန်နိုင်ငံ၏အတွက်ရုရှားကျူးကျော်စစ်ကိုခုခံနေတဲ့ Ukraine ဟာရှာချပါပါဘုံသဘောတူညီတဲ့အခြေခံတရားဖြစ်လာခဲ့တာပါပါတီနေရာလုံးကသမ္မတကိုထောက်ခံကြတာကိုနိုင်ငံတော်အခြေပြမိန်ကွန်းပြောတဲ့အခါတွေ့ရလိမ့်မယ်လို့ထင်ကြောင်းဒီမိုကရက်လွှတ်တော်အမတ်ခရစ်ကူးန်စ်ကပြောပါတယ်ဒီချိန်မှာတော့ကျွန်တော်တို့အားလုံးအတူတကွပါပဲဘာလို့သင့်တယ်ဆိုတာကျွန်တော်တို့အတူတကွဆုံးဖြတ်ကြရမှာပါလို့ Republican Party ရဲ့အထက်လွှတ်တော်ခေါင်းဆောင်လည်းဖြစ်မြန်မာအရေးကိုတက်တက်ကြွကြဥဆောင်ထောက်ခံသူလည်းဖြစ်တဲ့ Mitch McConnell ကပြောပါတယ်အာဖဂန်နစ္စတန်ကနေတရောတော်ဘဝယုံတုတ်ကဆုတ်ခွာခဲ့တဲ့မူဝါဒကပူတင်ကျူးကျော်ဖို့တကားဖွင့်ပေးခဲ့တယ်လို့မိုက်ခွန်နဲကသမ္မတဘိုင်ဒန်ကိုဝေဖန်ခဲ့ဘူးပါတယ်ဒီနိုင်ငံတော်အခြေပြမိန်ကွန်းမှာအမေရိကန်သမ္မတတွေဟာတိုင်းပြည်ရဲ့အခြေအနေတွေနဲ့သူတို့ရဲ့မူဝါဒတွေကိုလွှတ်တော်ကနေတဆင့်တတိုင်းတစ်ပြည်လုံးကိုပြောကြားလေရှိကြရုရှားတပ်တွေကယူကရိန်းရဲ့ဒုတိယကြီးဆုံးမြို့ကာကစ်နဲ့မြို့တော်ခီဖ်ကိုမြေပြင်နဲ့ဝင်ရင်ကနေဆက်တဲ့တိုက်ခိုက်နေပြီးခီဖ်မြို့ကိုမိုင်40အထိရှည်တဲ့ရုရှားတင်ကားနဲ့ရင်နန်းကြီးကဆက်လက်ချိတ်ချောက်နေပေမဲ့ယူကရိန်းတွေကကြမ်းကြမ်းခံနေကြဆဲဖြစ်ပါတယ်။ဆွေးနွေးပွဲမှာယူကရိန်းကိုဥညွတ်လာပြီးသဘောတူညီချက်တွေပေးအောင်ချိတ်ချောက်နေတာဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇလန်စကီကပြောပါတယ်။ဘယ်လာရုစ်တိုင်ကမှာဆွေးနွေးနေကြတဲ့ရုရှားနဲ့ယူကရိန်းတို့ဟာဆက်လက်ဆွေးနွေးကြဖို့သဘောတူလိုက်ကြပါတယ်။ယူကရိန်းကိုမပြန်တရစုံသတ်မှတ်ဖို့သမ္မတဇလန်စကီကအမေရိကန်နဲ့မဟာမိတ်တွေကိုတောင်းဆိုလိုက်ပါတယ်။ဒါပေမဲ့အဲ့ဒီလိုတတ်မှတ်ဖို့အစီအစဉ်မရှိပါဘူးလို့ American Cargo ဥပဒေဌာနကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကတော့ပိုလန်နိုင်ငံကိုရောက်ရှိနေပြီးပိုလန်ဝန်ကြီးချုပ် Matthews Morawiecki နဲ့ Ukraine အရေးကိုဒီကနေ့ဆွေးနွေးကြပါတယ်။ American နိုင်ငံမှာတော့ကုလသမဂ္ဂက Russia တန်တမာ12ယောက်ကို American ကနေတင်ထုတ်လိုက်ပါတယ်။ American နိုင်ငံမှာနေထိုင်ခွင့်ရတာကိုအလွဲသုံးစားပြုပြီးတချို့အလုပ်တွေကိုလုပ်တာကြောင့်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်တမာအဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဩစတြေးလျကယူကရိန်းအတွက်ဒုံးကျည်နဲ့ KMB ကြောင့်ထောက်ပံ့မှုအတွက်ဒေါ်လာ90အသုံးပြုပေးလို့ဝန်ကြီးချုပ်ကပြောပါတယ်။အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ် Scott Morrison ကအခုလိုကြေညာခဲ့တာပါ။ပြီးခဲ့တဲ့အပတ်လုံးကနည်းပညာပိုင်းဆရာအကူအညီပဲပေးမယ်လို့ပြောခဲ့တာကြောင့်ဒါဟာဩစတြေးလျနိုင်ငံရဲ့ယူကရိန်းမူဝါဒအပြောင်းအလဲဖြစ်ပါတယ်။ပဋိပက္ခကထွက်ပြေးလာကြတဲ့လူတွေကိုကူညီဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေကိုဩစတြေးလျကဒေါ်လာ25တန်ထောက်ပံ့ခဲ့ပါတယ်။ဒါပေမဲ့စစ်ပွဲမှာဩစတြေးလျတပ်တွေတွားရောက်တိုက်ခိုက်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောပါတယ်။ရုရှားတပ်တွေကိုတိုက်ခိုက်ဖို့ယူကရိန်းကိုမတွားကြဖို့ဩစတြေးလျနိုင်ငံသားတွေကိုအစိုးရကတိုက်တွန်းထားပါတယ်။ဩစတြေးလျနိုင်ငံသားတွေဟာ အခြားနိုင်ငံတနိုင်ငံရဲ့တရားဝင်စစ်သားမဟုတ်ဘူးဆိုရင်ဘယ်နိုင်ငံသားမှတခြားနိုင်ငံရဲ့စစ်ထဲမပါရလို့တမ်းမြစ်ထားကြောင်းဥပဒေရေးကကြွန့်ကျင်သူတွေကပြောပါတယ်ယူကရိန်းနိုင်ငံကနေထွက်ပြေးလာကြတဲ့စစ်ပြေးဒုက္ခတွေပေါင်းတန်းဝက်ကျော်ရှိနေပြီလို့ကုလသမဂ္ဂကတင်းလာနေကခမန်းလိုက်ပါတယ်ယူကရိန်းနိုင်ငံရဲ့အနောက်ပိုင်းပိုလန်နယ်စပ်မှာထွက်ပြေးလာကြတဲ့ကားနဲ့ဘတ်စ်ကားလိုင်းကကီလိုမီတာ30အထိရှည်လျားနေပါတယ်။ကားထဲမှာဆက်ဆောင်ရင်းဆောင်ဒါမှမဟုတ်လမ်းစင်းလျှောက်ဖို့ပဲရွေးချယ်စရာရှိကြတာပါ။လိုင်းက6ကီလိုမီတာရှည်တုန်းက24နာရီစောင့်ဝဲရတယ်လို့ပြောပါတယ်။ယူကရိန်းတနိုင်ငံလုံးကစစ်ရှောင်ကြသူတွေအလုံးဟာနယ်စပ်ကိုရောက်ရှိနေကြတာဖြစ်ပါတယ်။ရွာတွေနဲ့နယ်စပ်ကြားကိုလွန်ပြန်ရင်းတွေပြည့်စွက်ပေးနေပါတယ်။ပိုလန်နဲ့တခြား EU နိုင်ငံတွေကဒုက္ခသည်တွေရဲ့နေထိုင်ရေးကိုကူညီပေးနေကြတာပါအလားတူရဲ့ဟန်ဂေရီနယ်စပ်ရွာဘီရန်ကူစ်ရန်နီကယာယီလက်ခံရေးစခန်းတွေမှာလည်းဒုက္ခသည်တွေနဲ့ပြည့်နေပါတယ်ယူကရိန်းဒုက္ခသည်တွေတာမကယူကရိန်းမှာလာရောက်ပညာသင်နေကြတဲ့အိန္ဒိယနိုင်ဂျီးရီးယားအစရှိတဲ့တခြားနိုင်ငံသားတွေလည်းဒုက္ခသည်စခန်းတွေမှာရောက်ရှိနေကြပါတယ်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190ကီလိုဟတ်ဇ
်ညအမေရိကန်တက္ကသိုလ်ကနေထိတ်တက်ရောက်နိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအလိမ်ပါပါယူကရိန်းကိုရုရှားကျူးကျော်မှုရင်ဆိုင်လာရချိန်မှာပဲအွန်လိုင်းပေါ်နိုင်ငံပိုင်မီဒီယာတွေကဝါရဖြန့်ချီရေးတွေသတင်းမှားတွေဖြန့်ဝေတာတွေကိုဘလို့တားမြစ်ခိုင်းတယ်မလဲဆိုတာနီးပညာကုမ္ပဏီကြီးတွေဖိအားစုံလာပါတယ်ဒီလိုရုရှားရဲ့အွန်လိုင်းဝါရဖြန့်မှုတွေကိုပိတ်ပင်သွားမယ်လို့ EU ဥရောပသမဂ္ဂကပြောလာပေမယ့်အမေရိကန်နည်းပညာကုမ္ပဏီတွေကတော့လုံးဝပိတ်ပင်လိုက်တာမျိုးထက်ပိုပြီးနီးနာကြွကြွဆောင်ရွက်လာတဲ့သဘောရှိပါတယ်။အွန်လိုင်းပေါ်မှာရုရှားအစိုးရရဲ့လှုပ်ရှားမှုတွေကိုကန့်သတ်တာမျိုးအချက်အလက်သတင်းတွေဟာရုရှားအစိုးရစီကလာတယ်ဆိုတာကိုလူတွေသိအောင်လှုပ်ထားတာမျိုးရုရှားအစိုးရပိုင်းလုပ်ငန်းတွေရဲ့ဝင်ငွေရတဲ့ကြော်ညာမျိုးတွေကိုပိတ်ပင်တာမျိုးတွေလှုပ်လာတာပါရုရှားအစိုးရရဲ့အွန်လိုင်းဝါရဖြန့်ချီတာတွေကိုနှေးကွေးသွားအောင်ဒီလိုအပြောင်းအလဲတွေကိုသတိကြီးကြီးထားဆောင်ရွက်တာဖြစ်တယ်လို့ Facebook ရဲ့မူဝါဒရေးရာဒါရိုက်တာဟောင်း Katie Harper ကဆိုပါတယ်။ရုရှားအစိုးရပိုင်း RT နဲ့ Sputnik သတင်းတွေကိုဥရောပဒေသတွေမှာအကန့်အသတ်လုပ်သွားမယ်လို့ Facebook နဲ့ Instagram လူမှုကိုရက်တွေကိုပိုင်ဆိုင်တဲ့ Matter ကုမ္ပဏီကတနင်္လာနေ့ကကြေညာခဲ့ပါတယ်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခတ်မှုမှာရုရှားနိုင်ငံဘက်ကရပ်တည်တဲ့နိုင်ငံတွေပြောင်းလဲသင့်ပြီးဆိုပြီးအမေရိကန်သမ္မတအင်ဖြူရောကမနေ့ကသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံနဲ့ဆက်ဆက်ပြီးပြောဆိုသွားပါတယ
် And will not indulge in it. We are assessing President Putin's directive and at this time we've seen a reason to change our own
ဘယ်နိုင်ငံမဆိုဒီကိစ္စမှာတားမြစ်ဟန်တာဖို့ကအရေးကြီးတယ်ဆိုတာကျွန်တော်တို့သတင်းစကားပါချင်ပါတယ်ဘယ်နေရာမှာရပ်တည်မယ်စဉ်းစားသလဲသမိုင်းမှာဘယ်မှာရက်တည်ခြင်းတည်းလဲဆိုတာကရှေ့ဆက်သွားတဲ့အခါအကဲဖြတ်ခတ်ကြရမှာပါ။ဒေကြတာကတော့ရုရှားကိုပြစ်တင်ရှုံချမှုမလုပ်တဲ့နိုင်ငံတွေအားလုံးလမ်းကြောင်းပြောင်းဖို့ကျမတို့တိုက်တွန်းပါတယ်ဆိုပြီးအင်ဖြူတော်ပြောခွင့်ရဂျန်ဆာကီကမနေ့ကသတင်းစာရှင်းလင်းပွဲမှာ VOA ရဲ့အမေကိုပြန်ဖြေကြားသွားတာပါ။ယူကရိန်းကိုကျူးကျော်တဲ့လှုပ်ရွတ်အတွက်အနောက်နိုင်ငံတွေကရုရှားအပေါ်ပိတ်ဆို့တန်ခတ်မှုတွေချမှတ်နေချိန်မှာမြန်မာစစ်ကောင်စီဘက်ကတော့ရုရှားရဲ့လှုပ်ရွတ်ကိုထောက်ခံထားပါတယ်။ယူကရိန်းကိုကျူးကျော်တာဟာရုရှားနိုင်ငံအနေနဲ့သူ့ရဲ့အထုတ်ကြအာဏာတည်တံ့ခိုင်မြဲရေးအတွက်လှုပ်ဆောင်တဲ့လှုပ်ဆောင်ချက်အဖြစ်မြင်တဲ့အကြောင်းမြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြီးခဲ့တဲ့သတင်းပတ်ရုရှားတပ်တွေယူကရိန်းနယ်ရဲစတင်ဝင်ရောက်ချိန်မှာ VOA ကိုပြောဆိုပါရယ်ရုရှားဟာကမ္ဘာညဉ့်ဉျေးကိုထိန်းချိတဲ့ကမ္ဘာချိန်ခွင်ရှာညဉ့်ဉျေးမှာအင်အားကြီးနိုင်ငံတခုအဖြစ်ရပ်တည်ထားတယ်လို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောဆိုပါရယ်ရှင်NLD အစိုးရလက်ထက်ကရဟတ်ရင်၅ရက်နာဝယ်ယူတာနဲ့ပတ်သက်ပြီးနိုင်ငံတော်အကြိုင်မင်ခန်ဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့လူကေပြတ်ဝင်းကြီးဒေါက်တာဝင်းမြတ်အေးတို့အပေါ်အားဂရိလိုက်စားမှုငားမှုနဲ့တရားစွဲထားတဲ့အမှုကိုဒီနေ့နေပြီးတော့အထူးတရားရုံးမှာကြားနာပါဗျ။အမှု၅ခုလုံးအတွက်တရားလိုဦးအောင်ခန်းကလူပြတ်တက်တဲ့အနေနဲ့ဒီနေ့ကြားနာပွဲမှာထွက်ဆိုပါဗျ။နောက်တစ်ချိန်ယုံချင်းကြရင်တော့သူ့ကိုအပြန်အလှန်မေးခွန်းထုတ်မယ်လို့စုံစမ်းသိရပါဗျ။ NLD အစိုးရရဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာငွေလက်ခံယူတဲ့ဆိုတဲ့အမှုအတွက်မနေ့ကတော့ဒေါအောင်ဆန်းစုကြည်ကိုတရားရုံးကဆွဲချက်တင်လိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့သူ့အနေနဲ့အမှားမလုပ်ခဲ့ဘူးလို့တုံ့ပြန်ခဲ့ပါတယ်။ဦးဖြိုးမင်းသိန်းအပါအဝင်လူပြသက်တဲ့၄ယောက်ကိုအပြန်အလှန်မေးခွန်းထုတ်ဖို့ဒေါအောင်ဆန်းစုကြည်ရှေ့နေတွေဘက်ကတောင်းဆိုတင်ပြခဲ့တဲ့အတွက်မတ်လ9ရက်နေ့ရုံးချိန်ကျရင်မေးခွန်းထုတ်နိုင်မယ်လို့ခန့်မှန်းရပါတယ်။စစ်ကောင်စီကဒေါအောင်ဆန်းစုကြည်အပေါ်အာဂရီလိုက်စားမှုစတက်မှုနဲ့တရားစွဲထားပြီးလောလောဆယ်ဆယ်မှုအတွက်တရားရင်ဆိုင်နေရပါတယ်။နေပြီးတော့အထူးတရားရုံးမှာကြားနာနေတဲ့အာဂရီလိုက်စားမှုတွေကဥဖြိုးမင်းသိန်းလက်ထိုးတဲ့အခောက်ရွှေ9ပိတ်တာနဲ့ဒေါ်လာ6သိန်းယူတဲ့ဆိုတဲ့အမှုနဲ့ပထမဆုံးစွဲချက်တင်ခံရတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာတခြားအမှုငါမှုအတွက်လည်းထောင်ဒဏ်6နှစ်ချခံထားရတာဖြစ်ပါတယ်ရှင်။မြန်မာစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တဲ့စီးပွားရေးလုပ်ငန်းစီရင်ကို Barmer Campaign UK ကဒီကနေ့မတ်လ1ရက်နေ့မှာထပ်တိုးထုတ်ပြန်လိုက်ပါတယ်။ဒီစီးရင်မှာနောက်ထပ်လုပ်ငန်းပေါင်း28ခုထပ်တိုးစီရင်ပြုစုထားတယ်လို့ Barmer Campaign UK ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီထပ်တိုးကုမ္ပဏီတွေကနိုင်ငံပေါင်း12ခုကဖြစ်ပြီးဂျပန်မှာ10ခု၊ Vietnam မှာ10ခု၊ America မှာ3ခုနဲ့ Russia, Singapore, Hong Kong, India, တရုတ်၊ Canada, Arab Sova များပြည်ထောင်စုတူရကီနဲ့ထိုင်းနိုင်ငံတို့မှကုမ္ပဏီတစ်ခုစီပါဝင်ပါတယ်။အခုဆိုရင်စစ်ကောင်စီနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းပေါင်း116ခုရှိပြီလို့ထုတ်ပြန်ကြမှာဆိုပါတယ်။လူမျိုးတုံးတက်ဖြတ်တာနဲ့စစ်တပ်အာဏာသိမ်းတာတွေဖြစ်တာတောင်ဒီကုမ္ပဏီတွေကစစ်ကောင်စီနဲ့လက်တွဲမဖြုတ်နိုင်သေးဘူးလို့ Barmer Campaign UK ရဲ့ Director Mark Farmer ကဆိုပါတယ်။စစ်တပ်ပိုင်းကုမ္ပဏီတွေကထုတ်တဲ့ပစ္စည်းတွေကိုမဝယ်ယူကြအောင်နိုင်ငံတကာအစိုးရတွေကုလသမဂ္ဂအဖွဲ့အစည်းတွေအကူအညီပေးရေးအဖွဲ့အစည်းတွေနိုင်ငံတကာကုမ္ပဏီတွေနဲ့မြန်မာပြည်မှာလုပ်ငန်းလုပ်ကိုင်ကြသူတွေကိုဖိအားပေးဖို့လဲဒီစီရင်ကယူရပါတယ်လို့ Barmer Campaign UK ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်ရှင
်ထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့အလိမ္မာတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်မှာကြောက်စိမ့်လုပ်ွက်တစ်ခုမြေပြိုကျတာကြောင့်လူ20ထက်မနည်းပျောက်ဆုံးနေပါတယ်။မြေပြိုကျတဲ့အချိန်တုန်းကလူ50ကျော်ပါသွားခဲ့ပြီးအလောင်း30လောက်ကိုပြန်ရှာတွေ့ခဲ့ပါတယ်။မြန်မာပြည်ရဲ့ကြောက်စိမ့်ထွက်ရှိရာဖားကန့်ဒေသမှာအခုလိုမကြာခဏမြေပြိုလေးရှိပြီးပြည်သူတွေမထိခိုက်အောင်တိကျတဲ့မူဝါဒချမှတ်ဖို့လိုတယ်လို့သဘာဝပတ်ဝန်းကျင်အရေးဆောင်ရွက်သူတွေကပြောပါတယ်။ရန်ကုန်ကလာတဲ့ဖားကန့်သတင်းကိုဇော်ဝင်းလိုင်ပြောပြပေးပါရှင်
။ဖားကန့်မြို့နယ်တဲကစိတ်မှုကျေးရွာအုပ်စုဖားပြင်ရွာအနီးမှာရှိတဲ့ YTT ခေါ်ရတနာတောင်နှမ်းကြောက်စိမ့်လုပ်ကွက်မှာဖေဖော်ဝါရီ28ရက်တနင်္လာနေ့ညကကဘာပြိုကျခဲ့ပါတယ်။မြေပြိုကျမှုအတွင်းလူ50ကျော်လောက်ပျောက်ဆုံးခဲ့ပြီးလောလောဆယ်အလောင်း30လောက်ကိုရှာဖွေတွေ့ခဲ့တယ်လို့ဒေတာကန်တူဦးက VOA ကိုအခုလိုပြောပါတယ်
။အဲ YTT ကောင်မှမနေ့ကည9:00အကျော်လောက်မှမြေပြိုရယ်။အခုအဲ့ YTT ကောင်အဲ့ညမှာကတော့တစ်တုံးလုံးပုံကြီးလှုပ်လှုပ်နေတယ်။မြေပြိုရခမာအဲ့ဒီကဝင်ထမ်းပေါ့နော်။တစ်တုံးမောင်းနိုင်ရောအဲပြီးလို့ရှိရင်လည်းကြည့်ချက်တို့ဘာလို့ပေါ့နော်။အဲ့ဒါလေးကအစအခုလုံးရောက်50အချက်ပေါ့နော်။ရောက်50အချက်ဖြစ်သွားတာကိုသိရတယ်။တဲ့ဖုန်းမရှိပါလေအဲ့ဒီမှာခုလောလောဆယ်ကတော့30ကျော်လောက်တော့ပေါ်ရပြီးမှမဲ့လင်ချောင်းဒီတင်းဆိုင်ကုန်းမှာပျို့ကြပြီ
ပိုင်ရှင်ရှိတဲ့တချို့ရုပ်အလောင်းတွေကိုတော့သက်ဆိုင်ရာပိုင်ရှင်တွေကလာရောက်ယူဆောင်သွားတယ်လို့ပြောပါတယ်မြေပြိုကျတဲ့ဖားပြင်ရွာအနီးကတခြားဒေသကတူကလည်းလူ50လောက်ပျောက်ဆုံးပြီးမနေ့ပိုင်းကအလောင်း20လောက်တူဖို့ရခဲ့ကြောင်းပြောပါတယ
်အပေါ်ကစကားဝါးကြီးစကားညက်ကြလိုက်တာတဲ့ဒီနေ့ကတော့သူ့ကုန်ကြီးရတော့50လောက်ပါလာလေကြားတယ်။လက်ကတော့မစေလောက်ပေါ်ပေါ်လာတယ်ရောင်းပါ
။ရေပြိုကျတဲ့နေရာကရှာဖွေရေးလုပ်ငန်းမှာအပြင်ကလူတွေကိုဝန်ကွက်မပြုတ်တယ်လို့နာရေးကူညီမှုအကူအညီပေးသူတွေလည်းတွားခွင့်မရဘူးလို့ပြောပါတယ်။တေဆုံပျောက်ဆုံးသူနဲ့ပြန်လည်တွေ့ရှိထားတဲ့အလောင်းစင်ရင်မေးမြန်းနိုင်ဖို့ဖားကတ်မြို့နယ်အုပ်ချုပ်ရေးမှူးရုံးနဲ့ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ဖားကတ်မြို့နယ်အတွင်းကကြောက်စင်းလုပ်ွက်တွေမှာမြေစာပုံပြိုကျတာတောင်ကဘာတွေပြိုကျတာတွေဟာမကြာခဏဖြစ်လေရှိပြီးမြေပြိုကျတိုင်းမှာတည်ဆုံမှုတွေအနည်းနဲ့အများဆုံးလို့ဖြစ်ခဲ့ပါတယ်။ KTNG ခေါ်ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစားကြီးကတော့တက်ဆိုင်ရာအာဏာပိုင်အဖွဲ့စည်းတဲ့အနေနဲ့လူအသက်ကိုမထိခိုက်စေတဲ့သဘာဝပတ်ဝန်းကျင်ထင်သေးဆိုင်ရာမူဝါဒတွေချမှတ်တင်ကြောင်းပြောပါတယ်။
ဒီကအလေးကြီးပုံမျိုးများစွာဖြစ်တဲ့အခါကျတော့ခပ်ခါတဲ့လေးလေးအားလုံးယူလို့ကျွန်တော်ဖြစ်တယ်ဒါကို
ဒီတိုင်းနဲ့တာမလို့ကြောက်ဖို့နဲ့အထူးသဖြင့်မြေဝါဒအိုင်းတမောက်ကရန်တာတာဥပ္ပယအထုံးချက်ကဘာပေါ့ဆိုတူသင်္ချင်းနဲ့ဒီရှေ့ပြည်တန်းခိုင်ကြီးနဲ့ရန်တာတာပုဂ္ဂိုလ်၃ဆမျိုးနဲ့ဆိုင်ကြီးရဲ့အကျိုးရှိတဲ့ပေါ်လစ်စီစက်ပြီးပြသပေးလို့ပါတယ
်2020ခုနှစ်ဇူလိုင်လဆန်းပိုင်းကလည်းဖားကန့်မြို့နယ်ဝေခါကျေးရွာအနီးကြောက်စိမ့်လုတ်ကွက်ဟောင်းမြေပြိုကျတာကြောင့်လူနေရာလောက်တိတ်ဆုံးခဲ့ပြီးမြေပြိုကျမှုဖြစ်စဉ်တွေမှာတိတ်ဆုံးမှုအများဆုံးဖြစ်ခဲ့ပါတယ်အခုလိုကြောက်စိမ့်လုတ်ကွက်တွေမှာမြေပြိုကျမှုတွေဟာအစိုးရကတာဝန်မဲ့ကြောက်စိမ့်တုခေါ်တာတွေကိုအရေးယူဖို့ပြက်ကွက်တာကြောင့်ဖြစ်တယ်လို့နိုင်ငံတကာတရားစာတလုပ်ငန်းတွေမှာအဂတိလိုက်စားမှုအမျက်ထုတ်မှုတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Global Witness အဖွဲ့ကထောက်ပြထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်မြန်မာနိုင်ငံမှာလျှက်စစ်မီအလုံအလောက်မရတာမီးပေးချိန်မမှန်တာတွေကြောင့်စက်မှုဇုံကကုန်ထုတ်လုပ်ငန်းတွေထိခိုက်နေပါတယ်မီးဘယ်အချိန်ပြတ်မယ်ဆိုတာကြိုတင်ခန့်မှန်းလို့မရတာကြောင့်လုပ်ငန်းမတွင်ကျတာအဆုံးရှုံးများတာတွေဖြစ်နေတယ်လို့စက်ရုံလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်မီးပြတ်လို့စက်မှုဇုံလုပ်ငန်းတွေအခက်တွေ့နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုသားညွန်ဦးပြောပြပေးပါရှင်
မြန်မာနိုင်ငံမှာလျှက်စစ်မီအလုံအလောက်မရတာအပြင်ကုန်ကျန်းရှားပါတာ73%တွေကြီးနေတာတွေကြောင့်မြန်မာနိုင်ငံကကုန်ထုတ်လုပ်ငန်းတွေဖေဖော်ဝါရီလမှလည်းဆက်လက်ကျဆင်းခဲ့တယ်လို့ကမ္ဘာတစ်ဝှမ်းစီးပွားရေးလုပ်ငန်းတွေနဲ့ဈေးကွက်ဆိုင်ရာချက်လက်တွေပြုစုသုံးသပ်တဲ့ British Insurance IHS Market ကဒီနေ့ထုတ်ပြန်တဲ့သုံးသပ်ချက်မှာဖော်ပြပါရတယ်။နိုင်ငံရေးမငြိမ်သက်မှုကုန်ကျန်းရှားပါမှုနဲ့ COVID ကာယရောဂါတွေကြောင့်ကုန်ထုတ်လုပ်ရေးပိုင်းရောဝယ်လူအားပါဖေဖော်ဝါရီလထဲမှာအလျင်အမြန်ကျဆင်းခဲ့တယ်လို့လက်ဆင့်ထုတ်သုံးသပ်ချက်မှာဖော်ပြပါရတယ်။လက်ရှိရန်ကုန်မြို့မှာမီးပြတ်ချိန်တွေကြာရှည်လာတာမီးပေးချိန်မမှန်တာတွေကြောင့်စမှုဆောင်ကကုန်ထုတ်လုပ်ငန်းတွေအတွက်ဆုံးရှုံးမှုတွေရှိနေတယ်လို့လုပ်ငန်းရှင်တွေကလည်း VOA ကိုပြောပါတယ်။အထူးဖြင့်စက်ပစ္စည်းအကူအညီနဲ့အများဆုံးလဲပတ်ရတဲ့စားတောက်ကုန်အကျော်လျော်လုပ်ငန်းတွေအထက်ကျုပ်နဲ့ဒီဆေးဘက်ဆိုင်ရာပစ္စည်းထုတ်တဲ့လုပ်ငန်းမျိုးတွေကအထိခိုက်ပိုများတယ်လို့စမှုဆောင်ဥက္ကဋ္ဌတူက VOA ကိုပြောပါတယ
်။စမှုဆောင်ကတော့သူကုန်ကျစရာတွေစက်ပြီးကြတော့ဒီကငြိမ်ငြိမ်ပါရနော်။ဥပမာဘလို့ခေါ်မလဲ။စီတူကစက်ရုံပါ။သူကကတော့ဆွမ်းလိုက်ရေးတော့ဘယ်လိုလဲ။ကျက်ပြီးစီးကိုကြည့်တဲ့စီးကတော့လို့ရအောင်ဒီကမှာရမ်းဖြစ်သွားတယ်အကုန်ရှင်းရပြီတော့နော်ဒါကြီးကတနင်္လာရောက်ချိန်မှာပါဗျာအရင်ကညားတာပေါ့နော်ဟိုကက်ကက်ဒီကုန်ထားတာပေါ့ဗျာနော်ကျက်ပြီးစီးကိုတွေ့တယ်လေမိနစ်ပိုင်းချက်ချက်ပိုင်းတွေမှာဟိုမီးသတိကိုကျဲနေတော့လာတော့လုံးဝရှင်းအရင်ကညားတာ
စွိုင်းမလုံလောက်တာကြောင့်2021အောက်တိုဘာလကစပြီးတော့လက်ဆက်မီဖြတ်တောက်တာအလှည့်ကျလက်ဆက်မီပေးရတွေကိုတက်ဆိုင်ကစပြီးတော့လုပ်ခဲ့တာပါညနေလိုက်မီးပြတ်မဲ့အချိန်တွေကိုစစ်ကောင်စီကအစာပိုင်းမှာကြိုတင်အသိပေးခဲ့ပေမဲ့နောက်ပိုင်းမှာတော့အသိမရှိတော့သလိုမီးပြတ်ချိန်ကလည်းပိုများလာပါတယ်
။ကျွန်တော်ကမီးပြတ်တော့လက်ခံပါတယ်နော်။စက်ရုံတိုင်းကမီးဆက်ရှိတယ်ကွာ။ကျွန်တော်ကအရင်လိုဖေးဖို့ပေါ်လာကူတော့ဝမ်းမြောက်ကြတယ်။ကဘာတော့ဇာတိတက်တယ်ပုံမှန်ပြတ်ပူတက်တာဟုတ်။အဲကျွန်တော်တော့ဝမ်းလို့ရပြီလားဟုတ်ကြည့်ပြီးပြရမှာ။ကျွန်တော်တို့ဖြစ်ချင်တာတော့ဟိုဘယ်လိုပုံမီးပြတ်တော့ကျွန်တော်လက်ခံတယ်။ဒါပေမဲ့ပြင်းချင်းမဖြစ်တော့အတိအကျပြောဖို့ဘယ်လိုမှပူကောင်းတာပေါ့နော်။ကိုနာရည်ရည်ဆက်တနိုင်ကြတယ်ဟုတ်ကဲ့ကြက်နော်ဆက်တနိုင်ကြအကြလာလို့လားလာပြီးရေကုန်လေဟိုတတ်မှတ်တဲ့ဒီအားဤပို့ပို့တာပေါ့ဗျာ
အခုဆိုလို့ရှိရင်ရန်ကုန်တိုင်းကတချို့ရက်ွက်တွေမှာတနေ့ကနားရည်အနေငယ်သာမီးလာတဲ့အခြေအနေမျိုးဖြစ်နေပါတယ်မြောက်တကုံမြို့နယ်ဘက်မှာဆိုရင်လည်းတနေ့တည်းမှာတကြိမ်မကမီးပြတ်နေတယ်လို့မုတ်လုံငန်းရှင်တူက VOA ကိုပြောပါတယ
်ရောဒီကမြောက်တကုံတော်တော်လေးပဲပြည့်တယ်ကြီးရဲ့ကျဲကိုဒီ၃နာရီတစ်ချက်တစ်ချက်ကို၂ခေါက်လောက်ပြည့်ဆိုတော့ကျွန်တော်တနေ့၆နာရီလောက်မီးရပြည့်တယ်ဒါစီရတဲ့တော့ဒီမှာဟိုထောင်တဲ့ကောင်မီးသတ်မှုတုံးတဲ့ကောင်ကတော်တော်လေးတော့ကွန်မလို့မှုဖြစ်ခဲ့တယ်အဲ့ဒါချင်းပြီးဟိုတော့ပဲငါးရက်လောလောတက်သွားမှာပဲကိုမြကြီးကတော့တခါတော့တက်သွားမှာ
ဆရာလာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကပုဂ္ဂလိကထုတ်ကုန်လုပ်ငန်းတွေအကြီးအကျယ်ကိုထိခိုက်ခဲ့ပါတယ်ပြီးခဲ့တဲ့လတွေမှာတော့အနေငယ်ပြန်လည်တည်ငြိမ်လာတဲ့အတွက်လုပ်ငန်းတချို့ဝန်ထမ်းအသစ်ခန့်တာလုပ်ငန်းတိုးချဲ့ဖို့ပြင်ဆင်လာတာတွေရှိနေပါတယ်နိုင်ငံရေးလုံခြုံရေးမတည်ငြိမ်တဲ့မြန်မာနိုင်ငံမှာကုန်ထုတ်လုပ်ငန်းတွေပြန်လည်တိုးတက်လာဖို့လုပ်ငန်းရှင်တွေမျှော်လင့်နေကြပေမဲ့လည်းပြည်ရင်းချင်းတွေတိုးတက်လာမှပဲဖြစ်နိုင်လိမ့်မယ်လို့ IHS Market ကစီးပွားရေးပညာရှင် Sharia Bolder ကဒီနေ့ထုတ်ပြန်တဲ့မြန်မာနိုင်ငံကုန်ထုတ်လုပ်ငန်းဇုကတ်ဆိုင်ရာသုံးသပ်ချက်မှာပြောဆိုထားပါရခင်ဗျာ
။ကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရင်းမဲ့ပေမဲ့ကအခြေအနေကိုတင်ပြပေးကြပါတယ်စစ်ကောင်စီတပ်ကနေမြေရှင်းလင်းပြီးတော့လေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တဲ့ရင်းမဲ့ပေမြို့နယ်တပြေးအေးကျေးရွာကနေအိမ်တွေတော်တော်များများမီးလောင်ပျက်စီးခဲ့တယ်လို့အရက်သားတိုက်ဆုံမှုလည်းရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒေသခံပြည်သူတွေကပြောပါတယ်အနီးအနားကကျေးရွာတော်တော်များများကပြည်သူတွေလည်းစစ်ဘေးဒုက္ခတွေတွေအဖြစ်နဲ့တိမ်းရှောင်နေရပါတယ်ရန်ကုန်ကလာတဲ့သတင်းကိုငိမ့်ချန်းပြောပြပေးပါရှင
်စကိုင်းတိုင်းဒေသကြီးရင်းမဲ့ပေမြို့နယ်တပြေးအေးကျေးရွာတစ်ကွိုက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူကာကွယ်ရေးအဖွဲ့တွေမတ်လ၁ရက်နေ့မှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဖေဖော်ဝါရီလ28ရက်နေ့တနင်္လာနေ့မနက်အစောပိုင်းကလည်းသ တပြေးအေးကျေးရွာကိုစစ်ကောင်စီဘက်ကလေကြောင်းကနေပြစ်ခတ်တိုက်ခိုက်ပြီးနယ်မြေရှင်းလင်းခဲ့တာပါ။အဲဒီနောက်ရွာထဲမှာစစ်သားတွေတက်ဆွဲပြီးနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါရယ်။အင်ဂျင်250လောက်ရှိတဲ့တပြေးအေးကျေးရွာတွေကနေအိမ်3ပုံ2ပုံလောက်မီးလောင်ကျွမ်းသွားတယ်လို့တက်ကြီးရွယ်ဦးတို့မီးလောင်သေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကပြောပါရယ်။လေကြောင်းကနေပြစ်ခတ်မှုကြောင့်လည်းအမျိုးသားတို့တေဆုံးခဲ့ပါတယ
်ကျွန်တော်တို့ဒေသခံပူပေါင်းမိတွေအဖွဲ့တွေနဲ့တိတိမှုအနှဲငယ်တော့ဖြစ်ခဲ့တာရှိပါတယ်အဲ့ဒါကတော့ကျွန်တော်တို့ဒီမနက်ပိုင်းကပေါ့နော်မနက်ပိုင်းကမနက်စောပိုင်းမနက်စောပိုင်းကတိတိတိုက်ပွဲအနှဲငယ်ရှိခဲ့တာရှိခဲ့ပါတယ်ပထမဦးဆုံးဒီအကြမ်းဖက်စစ်ကောင်တီကရဟန်းရင်နဲ့ဝဲပြီးတော့ပေါ့နော်ဒီတပီအေးကျွာကိုအဲဒီစစ်တပ်နဲ့မော်တာတွေနဲ့ရဟန်းရင်ဘဝကနေတက်ခတ်တယ်တက်ခတ်တဲ့အခါကျတော့ဒေသခံတွေကဖျော်ဖျက်ထက်ပြီးတဲ့ထပ်ပြီးတာပေါ့နော်ထပ်ပြီးတဲ့အချိန်မှာအဲ့ထပ်ပြီးတဲ့ဒီပါခံတယောက်ပေါ့အမျိုးသားတယောက်ပေါ့နော်ဟုတ်နောက်တယောက်ကတော့ကျွန်တော်တို့ဒီမပြင်းနိုင်မလွှားနိုင်လို့မျိုးအချမ်းမစစ်ကောင်တွေရွာကိုဝန်းစီးတဲ့ခါမှာမီးရှို့တာပေါ့နော်မီးရှို့တဲ့အချိန်မှာအဲ့မှာတကြီးရွယ်ကိုအမျိုးသမီးအခွားကြီးတယောက်ပေါ့နော်အဲ့မှာမီးသေးပစ်ပြီးတော့ဆုံးသွားတာရှိတယ်။ပိတ်ကြ150ကျော်ကျော်လောက်ရှိတာ150ကျော်တဲ့အချိန်မှာအဆုံးမုံ2ပုံလောက်ကတော့မီးသေးသွားပြီ။အခုဒီနေ့ပြန်နေတဲ့အိမ်တွေထပ်ပြီးတော့သူမီးရှို့နေတယ
်။ဖေဖော်ဝါရီလ26ရက်နေ့ကလည်းမြင်းမာပင်မြို့နယ်ကချင်းပုံးရွာနဲ့ရောင်ကိုင်းရွာကိုစစ်ကောင်စီကလေကြောင်းကနေရဟန်းရင်နဲ့ပြစ်ခတ်ခဲ့လို့ခုနှစ်ဦးထက်မနည်းသေဆုံးခဲ့ပါတယ်။ကျေးရွာတွေကစိုက်ကယ်တွေနဲ့ကားတွေကိုလည်းမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အခုလိုရင်းမာပင်မြို့နယ်ထဲမှာစစ်တပ်ကလေကြောင်းကနေနယ်မြေရှင်းလင်းနေတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။တပြေးအေးရွာဟာရင်းမာပင်မြို့နယ်မြောက်ဖက်ချင်းတွင်းမြစ်အနောက်ဖက်မှာတည်ရှိပြီးတော့ကဏီမြို့နယ်နဲ့ချောင်းမဲချားပါတယ်။တပြေးအေးရွာကိုလေကြောင်းကနေပြစ်ခတ်တာကြောင့်ဒေသခံတွေဟာကဏီမျိုးဘက်ကိုတိမ်းရှောင်နေရပါတယ်။ကဏီဘက်ကိုတိမ်းရှောင်နေတဲ့ဒေသခံတွေကိုလည်းဖေဖော်ဝါရီလ28ရက်မှာပဲစစ်တပ်ကလေကြောင်းကနေပြစ်ခတ်ခဲ့ပါတယ်။အခုလိုလေကြောင်းကနေပြစ်ခတ်နေတာတွေကြောင့်ကျေးရွာ9ရွာထက်မနည်းကဒေသခံ2000လောက်ကတောထဲမှာတိမ်းရှောင်နေရတယ်လို့ဒေသခံတို့ကပြောပါတယ
်။ဒီဘက်တိမ်းရှောင်နေရတာတော့မိုးကောင်း၊လေမုန်းကြီး၊ချောင်းမကတိဟုတ်ကဲ့ဟောကြီးပင်တွေ9ရွာ6ရွာလောက်ကအစီသေးရှောင်နေရတယ်ကကြောက်ပြီးတော့တဲမှာပဲရှောင်းနေကြတာ။တော့တွေတဲမှာပဲတင်းဆောင်နေကြတယ်။ရွာကခုချိန်ဒီမကက်နိုင်သေးဘူးဗျ။အကက်လို့မရသေးဘူးဗျ။လူဦးရေတော့တဲမှာ2000ကျော်လောက်တော့ရှိမယ်ဗျ။ကျွန်တော်တရားသလောက်တော့ပေါ့လေ
။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2021ခုနှစ်ဧပြီလဇန်ကစလို့သခိုင်းတိုင်းတွေကတပြေးအေးကျေးရွာဘက်မှာလက်နက်ဆွဲကင်တော်လန်သူတွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ခိုက်မှုတွေစတင်ခဲ့တာပါ။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတယ်လို့ယူဆရတဲ့စကိုင်းတိုင်းနဲ့ကနေရတော်တော်များများကိုစစ်ကောင်စီကဇန်နဝါရီလကစလို့အပြင်းထန်ထိုးစစ်ဆင်နေပြီးလေကြောင်းကနေမကြာခဏဆိုသလိုပြစ်ခတ်တိုက်ခိုက်တာတွေလုပ်နေပါဗျ။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းစစ်ကောင်စီတွေတက်ဆွဲထားတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်တာတွေရှိလာပါဗျ။ရင်းမာပင်မြို့နယ်ကဲ့ရဲ့ရှိတဲ့ပလဲမြို့မှာဆိုရင်လည်းဇန်နဝါရီလကစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းစဉ်အတွင်းနေအိမ်တွေမီးရှို့ဖျက်ဆီးခဲ့တဲ့အတွက်ကျေးရွာ6ရွာကလူနေအိမ်ပေါင်း2000ကျော်လောက်မီးလောင်ဖျက်ဆီးခဲ့ပြီးထောင်ထဲချီတဲ့အရက်သားတွေအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ခင်ဗျာ
ကိုငိမ့်ညံ့ပါရှင်ဒီကနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုတင်ဆက်ပေးဖို့ရှိပါတယ်ရှင
်ပထမကမ္ဘာစစ်အစပိုင်းမှာရုရှား Empire ရဲ့နယ်မြေတွေကိုအနောက်ဘက်ဆိုရင် Germany နဲ့ Austro-Hungarian Empire တောင်ဘက်ဆိုရင် Ottoman Empire နဲ့ပါရှားဒေသထိတိုးချဲ့ခဲ့ပါတယ်အဲ့ဒီအချိန်ရုရှား Empire မှာဖင်လန်ပိုလန်နဲ့ယူကရိန်းနိုင်ငံတို့ပါဝင်ပြီးတော့ဘော့သနီးယားပင်လယ်ကွေ့ဘော့တစ်ပင်လယ်နဲ့ပင်လယ်နက်တို့စီကိုထွက်ပေါက်ရပါလိမ့်။ရုရှားနိုင်ငံအော်တိုဘာတော်လန်ရေးမှာနိုင်ငံအာဏာရယူလိုက်တဲ့ဘော်ရှိဗစ်အစိုးရကဖင်လန်ရဲ့လွတ်လပ်ရေးကြေညာမှုကိုအတိအမှတ်ပြုလိုက်တာပါ။ပထမကမ္ဘာစစ်ကနေရုရှားနှုတ်ထွက်တော့ဂျာမနီသူ့ရဲ့မဟာမိတ်တို့နဲ့နိုင်ငံရေးစာချုပ်လက်မှတ်ရေးထိုးခဲ့ပါလိမ့်။ပိုလန်ဘဲလာရုစ်တစိတ်တွေကUkraine, Finland, Balkan ဒေသနိုင်ငံများကိုရုရှားနေမည်လို့ကြေညာထားတာပဲဖြစ်ပြီးခဲ့ပါသေး။ Armenia ကလွတ်လပ်ရေးကြေညာပြီး Romania က Bessarabia အခု Ukraine နဲ့ Moldova တချို့ပိုင်းတွေကိုဝင်ရောက်နေရယူထားပါသေး။ Russia, Belarus တစိတ်တွေက Ukraine, Georgia, Armenia, Azerbaijan နဲ့ Soviet ပြည်အောင်စု USSR ကိုတည်ထောင်နေပါသေး။1920ပြည်လုံးနှောင်းပိုင်းနှစ်ပြည်မှာUzbekistan, Turkmenistan, Tajikistan နိုင်ငံတို့ကဆိုဗီယက်ပြည်အောင်စုတွေကိုဝင်ရောက်လာခဲ့ကြတာပါ။နောက်ဆယ်စုနှစ်အပြင်မှာလည်းကာဂစ္စတန်၊ကာဂျစ္စတန်ဒေသတွေကဆိုဗီယက်ပြည်အောင်စုတွေကနိုင်ငံတွေဖြစ်လာပါသေး။ဒုတိယကမ္ဘာစစ်အစမှာတော့ဂျာမနီနဲ့ဆိုဗီယက်တပ်တွေပိုလန်နိုင်ငံကိုကျူးကျော်ခဲ့ကြပြီးတော့သူတို့ကြောင့်ပိုလန်နှစ်ချမ်းကွဲခဲ့ပါသေး။ရုရှားကဖင်လန်ကိုကျူးကျော်ပါသေး။ နောက်နှစ်နိုင်ငံရေးစာချုပ်ချုပ်ဆိုနိုင်ခဲ့ပြီးတော့ဖင်လန်နယ်မြေတချို့ဆိုဗီယက်ပြည်အောင်စုကိုပေးလိုက်ရပြီးတော့နယ်စပ်မြေတတ်မှတ်နိုင်ခဲ့ပါတယ်ဆိုဗီယက်ပြည်အောင်စုကနေမော်ဒိုဗာအက်စတိုးနီးယားလက်တဗီးယားနဲ့လစ်သူရေးနီးယားတို့ကွဲထွက်သွားပါတယ်ရုရှားမွန်ဂိုလီးယားတို့နဲ့ထိစပ်နေတဲ့ဒေသဆိုဗီယက်ထဲရောက်သွားပါတယ်ချက်ကိုစလိုဗက်ကီးယားတွေကကာပက်တိုယူကရိန်းဒေသဆိုဗီယက်ထဲရောက်သွားပါတယ်ဒုတိယကမ္ဘာစစ်ပြီးဆုံးချိန်မှာတော့ဆိုဗီယက်ပြည်အောင်စုနဲ့ပိုလန်တို့နယ်မြေသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။တခြားနိုင်ငံ9နိုင်ငံနဲ့ဆိုဗီယက်ပြည်အောင်စုဝါဆောမဟာမိတ်စစ်စာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဆိုဗီယက်ပြည်အောင်စုပြိုကွဲတဲ့အခါမှာဆေးရဲတိုက်ပွဲပြီးဆုံးသွားပါတယ်။ဂျော်ဂျီယာရဲကအကာဇီယာနဲ့တောင်အိုဆက်ရှာဒေသတို့ကိုရုရှားကဝင်နေရယူလိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားဒေသကိုလည်းရုရှားသိမ်းယူလိုက်ပါတယ်။
တော်ရရှင်များရှင်တနင်္ဂနွေနေ့ညနေတုန်းကကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာတော့ကုလထွေထွေညီလာခံအရေးပေါ်အစည်းအဝေးခေါ်ယူဖို့အများစုဆုံးဖြတ်ချက်နဲ့အတည်ပြုချမှတ်ခဲ့ပါတယ်ရုရှားကနေယူကရိန်းကိုဝင်ရောက်သိမ်းပိုက်မှုချက်ချင်းရပ်တန့်မှုနဲ့ရုရှားတပ်တွေပြန်ပြီးတော့ဆုတ်ခွာဖို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုရုရှားကနေဗီဒိုအာနာသုံးပြီးတော့ကန့်ကွက်ခဲ့ပြီးတဲ့နောက်မှာအရေးပေါ်အထွေထွေညီလာခံကျင်းပဖို့ဆုံးဖြတ်ခဲ့တာပါအမေရိကန်နဲ့ဥရောပနိုင်ငံတွေကတော့ရုရှားအပေါ်မှာပိတ်ဆို့တန်ခတ်မှုတွေချမှတ်ပြီးယူကရိန်းနိုင်ငံကိုစစ်လက်နက်ရောဒုက္ခသည်တွေအတွက်အကူအညီထောက်ပံ့နေပါပေးနေပါတယ်။ Arat Azabazati ပေးပို့ထားတဲ့သတင်းကိုအောင်ကဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးကြောင်သတင်းဆောင်ပါမှာတင်ဆက်ထားတာနားဆင်ပါရှင
်။ယူကရိန်းမြို့တော် Kiev ကိုရုရှားတွေကဒုစရစင်တိုက်ခိုက်နေချိန်မှာပဲအမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေကရုရှားရဲ့ VDB နဲ့ Sberbank အဓိကဘဏ်တစ်ခုကိုပိတ်မှတ်ထားပိတ်ဆို့တိုက်ခတ်လိုက်ပါတယ်။နိုင်ငံရဲ့ဘဏ်လုပ်ငန်းတစ်ဝက်လောက်ကိုအဲ့ဒီဘဏ်တွေကထိန်းချုပ်ထားတာပါ။အိမ်ပြတော်ပြောခွင့်ရယန်စာတီက ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
With the global community we have now
ရုရှားကဘဏ်နဲ့ငွေကြေးအဖွဲ့အစည်း80ရာခိုင်နှုန်းလောက်ကိုတန်ခတ်ပိတ်ဆို့လိုက်တာကြောင့်သမ္မတပူတင်နဲ့ရုရှားအစိုးရအတွက်အလွန်အခက်ကြုံစေပါလိမ့်မယ်စီးပွားရေးကဏ္ဍမှာသာမကဘဲနဲ့သူတို့ရဲ့စီးရေးကဏ္ဍကိုတိုးချဲ့တဲ့နေရာမှာရောဝိပညာကဏ္ဍကိုပါထိခိုက်စေမှာပ
ါယူကရိန်းကိုရုရှားချူကျော်မှုကြောင့်အနောက်နိုင်ငံတွေနဲ့တင်းမာမှုတိုးလာချိန်မှာပဲသမ္မတပူတင်ကနေတိုးကောင်းဆောင်တွေဟာရုရှားစီးပွားရေးအထိနာစေမဲ့တန်ခတ်မှုတွေချမှတ်ပြီးရန်လိုတဲ့ကြေညာချက်တွေထုတ်ပြန်နေတယ်လို့ပြောကြားပြီးတိုက်ခိုက်ရေးအထူးတပ်ဖွဲ့တွေမှာနျူကလ িয়ার တားဆီးရေးတပ်တွေကိုပါထည့်သွင်းချထားဖို့ရုရှားကာကွယ်ရေးဝန်ကြီးကိုတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်အမေရိကန်ဆိုင်ရာယူကရိန်းသံမတ်အောက်ဆာနာမာကာရိုဗာက
This is a full-fledged unjust war.
နိုင်ငံခြားအပြင်းထန်တိုက်ခတ်ကြတာဖြစ်ပြီးဒီစစ်ပွဲဟာမတရားတဲ့ကျူးကျော်စစ်ဖြစ်လို့အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့စဉ်းစားတင်ပါတယ်။ဗန္ဒာယုံဝင်ကြီးလည်းဖြစ်ခဲ့လို့ယင်းညှို့နှံမှုနဲ့ပတ်သက်ပြီးစဉ်းစားရခက်နိုင်ပေမဲ့လည်းယူကရိန်းမှာကျူးလွန်ခဲ့တဲ့လုပ်ရက်တွေကြောင့်ဒီဟိတ်မှာရင်ဆိုင်ဖြစ်ရှင်းရမယ်သူတွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးမလုပ်ဘဲကိုယ့်ရဲ့ဂုဏ်သိက္ခာကိုထိန်းသိမ်းဖို့အချိန်ရောက်ပြီလို့ထင်ပါတယ်။
ရုရှားကျူကျော်စစ်ကြောင်းအရက်သားအများပြားပါဝင်လာတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေဟာမြို့တော် Kiev နဲ့တခြားအဓိကမြို့ကြီးတွေမှာရုရှားတပ်တွေကိုခုခံတိုက်ခိုက်နေပါတယ်အချက်အလက်အတိမပြုနိုင်သေးတဲ့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာဆိုရင်လည်းရုရှားစစ်ရင်တန်းကိုဒရုန်းနဲ့တိုက်ခိုက်ခဲ့တာကိုတွေ့ရပါတယ်နောက်ထပ်စစ်ရေးအရာအကူအညီလိုကြောင်းလဲသူတို့ကတောင်းဆိုပါတယ်လက်နက်ကင်တပ်ဖွဲ့များရေးရကော်မတီဝင် Republican ထက်လွတ်တော်အမတ် Tom Cotton ကအစိုးရရဲ့ပိတ်ဆို့တက်ခတ်မှုဟာတိတ်ထိရောက်မှာမဟုတ်ကြောင်း ABC This Week အစီအစဉ်မှာအခုလိုပြောကြားခဲ့ပါတယ
် It's time to remove all Russian financial institutions from the international payment system
နိုင်ငံတကာငွေကြေးကွန်ရက်စနစ်ကနေရုရှားကိုဖယ်ထုတ်ရမယ်အခြေအနေပါငွေကြေးစည်းဝင်စေတဲ့ဒေနန်နဲ့ဒဏ်ငွေတင်ပို့မှုကိုလည်းဖြတ်တောက်ရပါမယ်တင်ကားဖြတ်လက်နက်တွေ၊လေယာဉ်ပြင့်မစ္စိုင်းတွေ၊လက်နက်73စီထောက်ပံ့မှုတွေ၊ခြေတန်းစစ်မျက်နှာရောက်အောင်အမြန်ဆုံးပို့ဆောင်ပေးဖို့လိုပါတယ်။တကယ်တော့လွန်ခဲ့တဲ့သတင်းပတ်တွေကလေးကအဲ့ဒါတွေရောက်နေသင့်ပေမဲ့လည်းနောက်ကျတယ်ဆိုတာမျိုးမရှိတာကြောင့်အမြန်ပို့ရပါမယ်။ယူကရိန်းအတွက်အချိန်သိမ့်မရှိပါဘူး။
ဒါလို့အချိန်နှီးအောင်မှာပဲဘီလာရုစ်နေဆက်မှာရုရှားနဲ့တွေ့ဆုံဆင်းသက်ညီနိုင်မှုယူကရိန်းကသဘောတူညီလိုက်ပါတယ်အမေရိကန်ပါဝင်ကမ္ဘာတလွှားမှာယူကရိန်းထောက်ခံဆန္ဒပြပွဲတွေကျင်းပနေပြီးငြိမ်းချမ်းရေးတောင်းဆိုကြပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်လည်းအမေရိကန်ကွန်ဂရက်စ်လွှတ်တော်ရှေ့မှောက်မှာနိုင်ငံတော်အခြေပြမိန့်ခွန်းအင်္ဂါနေ့မှာတွေ့ကြဖို့ရှိပါတယ်ခင်ဗျာ
အ မရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုအောင်တင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကဘာတလွားခီးသွားအစီအစဉ်နဲ့အင်္ဂါညစကားဝိုင်းကိုနားဆင်ရဖို့ရှိပါလိမ့်ရှင်
ယူကရိန်းမြို့တော် KF ကိုရုရှားတွေကဒုစရိုက်စင်တက်ခိုက်နေချိန်မှာပဲအမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေကရုရှားရဲ့ VDB နဲ့ Sberbank အဓိကဘဏ်တစ်ခုကိုပိတ်မှတ်ထားပိတ်ဆို့တက်ခတ်လိုက်ပ
ါစပိုင်းဆိုင်ရာချုပ်ရင်းချက်ကြောင့်မို့လို့ဒီအတန်ဖိုင်နဲ့ရုပ်တံတွေကိုမှားယွင်းထုတ်လွှင့်မိခဲ့တဲ့အတွက်တောင်းပန်ပါတယ်ရှင်အခုဆက်ပြီးတော့ကျမတို့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကကဘာတလွားခီးသွွားအစီအစဉ်နဲ့အင်္ဂါညစကဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးမှာပါရှင်။အခုအရင်ဆုံးကတော့အပတ်စဉ်ကဏ္ဍတွေကကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ယူကရိန်းကနေချိန်ထဲလုပ်ငန်းတွေအကြောင်းကိုပြောပြပေးထားတာပါ။ယူကရိန်းနိုင်ငံမှာနှစ်ပေါင်းရာနဲ့ချီကတည်းကမိသားစုအဆက်ဆက်လုပ်ကိုင်ခဲ့ကြတဲ့ချိန်ထဲလုပ်ငန်းတွေရှိပါတယ်။ပြည်တွင်းသာမကနိုင်ငံတကာကကဘာလှည့်ခီးသွွားဧည့်သည်တွေပါတကူးတကလာဝယ်ကြတဲ့ကျိန်းတဲ့တွေကိုနှစ်ပေါင်းရာနဲ့ချီပြီးတော့လက်ဆင့်ကမ်းလာတဲ့နီးတွေနဲ့အခုစစ်ပွဲတွေမဖြစ်ခင်အထိရက်လုံနေကြတာပါ AB သတင်းကိုအခြေခံပြီးတော့မတ်စုမြတ်မုံကကဘာတလွားခီးသွွားအစီအစဉ်ကနေပြောပြပေးပါမယ်ရှင
်ယူကရိန်းနိုင်ငံအနောက်ပိုင်းကအီဇာဆိုတဲ့မြို့လေးဟာကျိန်းတဲ့လက်မှုပစ္စည်းတွေထွက်တဲ့မြို့လေးလို့နာမည်ကျော်ပါတယ်ဒီမြို့လေးမှာ78ရာစုတွေကစလို့ချိန်တဲရဲ့လုပ်ငန်းတွေကိုမိသားစုအစဉ်အဆက်လက်ဆင့်ကမ်းလှုပ်လာခဲ့ကြတာပါလက်မှုပညာချိန်တဲလုပ်ငန်းကိုဒီကနေ့အထိလှုပ်ကန်လာကြတဲ့မိသားစုတော်တော်များများမှကိုပိုင်မြေခွက်တွေရှိပြီးတော့ချိန်ပင်တွေကိုစိုက်ပျိုးကြပါတယ်နှစ်တိုင်းအောက်တိုဘာလမကုန်ခင်မှာစိုက်ပျိုးထားတဲ့ချိန်ပင်တွေကိုရိတ်သိမ်းကြလေရှိပါတယ်ရိတ်သိမ်းပြီးချိန်ပင်တွေကိုအခွန်ချွတ်ချိန်ဖြောင့်ချိန်နှန်းခွဲချိန်နှန်းဆွဲစသဖြင့်ချိန်တဲတွေရပ်နိုင်ဖို့အတွက်အစဉ်အဆက်လှုပ်ကြရပါတယ်အရင်ကလက်နဲ့သာလှုပ်ခဲ့ကြပေမဲ့အခုတော့နန်းဆွဲနန်းခွဲနန်းပြလောက်တာတွေကိုဆက်တွေသုံးလောက်ကြပါတယ်ဆက်သုံးတဲ့အတွက်အချိန်ကုန်တက်တာသလိုချိန်တဲတွေကိုပို့ပြီးအနုစိတ်လုံနိုင်ကြပါတယ်ချိန်တဲတစ်ခုဖြစ်လာအောင်အဆင်ဆင်လောက်ရတာလူအင်အားလိုသလိုလွယ်လဲမလွယ်လှပါဘူးမိသားစုလုပ်ငန်းတွေဖြစ်တာမို့မိသားစုဝင်ကြီးကြီးငယ်ငယ်ချိန်လုပ်ငန်းမှာတက်အားသလောက်ပါဝင်လောက်ကြပါတယ
်အတော့တရာရာစ်ပေါ်ရတဲ့ဇေမလို့ပေါ်စားတဲ့ရောတရာကိုပတ်တီချိုတရီပြေရာစနလီတော
အဘောဘူရန်နေပြောကျမနဲ့ချိန်ရအောင်ချိန်ပင်စိုက်ပျိုးကြရပါလေ။လူရသည်ဆိုရင်ပေါင်းမြက်တွေကိုလေးကလောက်ရှင်းရပါလေ။ချိန်ပင်တွေကိုနှင်းမကြခင်မှာရိတ်သိမ်းရတယ်။ပင်လုံးအရွယ်ရွေးရပါလေ။ပြီးရင်၃နိုင်လောက်ကြာအောင်လည်းပြုတ်ရပါလေ။ပြုတ်ပြီးတာနဲ့ပျက်စီးမသွားခင်အ мян အခွန်ချွတ်ရတော့အင်းနီးချင်းတွေကိုပါခေါ်ပြီးတော့ကုညီတောင်းရပါလေ။အခွန်ချွတ်ပြီးတဲ့အခါမှာရာသီဥတုကောင်းရင်အပြင်မှာနေလန်းထားရပါလေ။မကောင်းရင်တော့အိမ်ထဲမှာကတ်စမီဖို့သုံးပြီးတော့အချောက်ခံရပါလေ။ကတ်သုံးရင်တော့ကုန်ကြစီများတာပေါ့ပြောရရင်ကျိန်ရက်လုပ်ငန်းကတော်တော်လေးအဆင့်များလက်ဝင်တဲ့လုပ်ငန်းဖြစ်ပါတယ
်အီဇာမြို့လေးမှာလူဦးရေ 9,000 လောက်ရှိပြီးတော့အများစုကကျိန်တဲ့လုပ်ငန်းကိုမီယိုဖလာအိမ်နွေးမှုလုပ်ငန်းအဖြစ်နဲ့လုပ်ကိုင်ကြပါတယ်မိသားစုတိုင်းမှာကိုပိုင်ထူးခြားတဲ့ကျိန်ရက်နီးတွေကိုအဆင့်ဆင့်လက်ဆင့်ကမ်းလာခဲ့တာနှစ်ပေါင်း150ကျော်ပါပြီမြို့ရဲကအိမ်ဝင်းတိုင်းမှာမိသားစုဝင်တယောက်မဟုတ်တယောက်ကျိန်ရက်နေတာကိုမြင်ရနိုင်ပါတယ်
Батько робен и діди к бабку робен та й може робен то вже так
ကျွန်တော်တို့အဖိုးဖွားတွေလည်းဒီလုပ်ငန်းကိုလုပ်ခဲ့ကြပါတယ်ကျွန်တော်မိဘတွေလည်းဒီလုပ်ငန်းကိုပဲလုပ်လာခဲ့ကြတာပါမိယိုးဖလာလုပ်ကင်လာခဲ့ကြတာနှစ်ပေါင်းရာနဲ့ချီရှိနေပါပြီမိဘတွေကသားသမီးတွေကိုပညာလက်ဆင့်ကမ်းသင်ပေးခဲ့ကြတာပါအရင်ကတော့အကျိုးအမြတ်အများကြီးရခဲ့တဲ့လုပ်ငန်းဖြစ်ခဲ့ပေမဲ့အခုတော့စားတော့ဖို့တော့မလောက်တော့ပါဘူးအရင်ကကျိန်းတဲ့လုပ်ငန်းကရတဲ့ဝင်ငွေနဲ့ကားတွေအိမ်တွေတောင်ဝယ်နိုင်ခဲ့ကြတာပါအခုကတော့ကိုဗစ်ကြောင့်လုပ်ငန်းဝင်ငွေအတော်လေးထိခိုက်နေပါတယ်
ကိုဗစ်ကရောဂါမဖြစ်ခင်ကယူကရိန်းနိုင်ငံတွေကပြည်တွင်းခီးထွက်သူတွေသာမကနိုင်ငံတကာကနိုင်ငံခြားဧည့်သည်တွေပါချိန်တဲလုပ်ငန်းတွေရှိတဲ့အီဇာမြို့ကိုလာလေကြပါတယ်ခီးသွားဧည့်သည်တွေကြောင့်ဝင်ငွေကောင်းကောင်းရှာနိုင်ခဲ့တဲ့လုပ်ငန်းတွေအခုတော့ကိုဗစ်ကရောဂါကြောင့်ထိခိုက်နေပါတယ်ဒါပေမဲ့ချိန်တဲလုပ်ငန်းလုပ်သူတွေကတော့သူတို့လုပ်ငန်းပျောက်ပြတ်မသွားအောင်ဆက်ပြီးကြိုးစားနေကြပါတယ်
ကျွ
န်တော်တို့ကြိမ်တယ်တွေစရက်ပြီဆိုရင်တော့တထိုင်တည်းအနည်းဆုံး10ခုလောက်ဖြစ်အောင်ရပါတယ်။တောင်းလို့တာပဲဖြစ်ဖြစ်ဇပွဲတို့ကလထိုင်တို့စူပါထိုင်ကုန်တို့ပဲဖြစ်ဖြစ်အနည်းဆုံး10ခုလောက်ကိုတထိုင်တည်းလောက်ကြပါလေ
။အီဇာမျိုးကကြိမ်တယ်လုပ်ငန်းတွေကယူကရိန်းတို့ရဲ့ဒလိရိုးရာတွေမပြတ်အောင်လဲထိမ့်သိမ်းထားကြပါရဲ့။လာဇာမိသားစုရဲ့ကြိမ်တယ်အယောင်ဆိုင်မှာရိုးရာပွဲတော်တွေဘာသာရေးအခမ်းအနားတွေမှာပါအသုံးပြုနိုင်တဲ့ချိန်ချင်းတွေပုံစံအစုံရှိပါတယ်
။ Isana Pasco. Sed la malo i simi sed la veliko i sed sema la veliko. No, yena grebe koshi.
ဒီချင်းနောက်ကတော့ Easter ပွဲတော်မှာသုံးဖို့ဖြစ်ပါတယ်။
မိသားစုအရွယ်အလိုက်အကြီးအသေးစိုက်ဆုံရှိပါတယ်။မှုခူးထွက်ရင်ထဲဖို့ချင်အောင်ဈေးဝယ်ထွက်ရင်ထဲဖို့ချင်အောင်ကုန်ကုန်ပြောရရင်အတုဝအခမ်းအနားတွေမှာပြင်ဆင်တဲ့အခါတုံးတဲ့ချင်အောင်တွေအထိရှိပါတယ်။အရင်ကကဘာလက်ခီးတွေနဲ့ဆီကားနေလေးရှိတဲ့ဤစာမျိုးလေးမှာခီးသွားဧည့်သည်တွေနေသွားပေမဲ့လည်းချိန်တဲ့လုပ်ငန်းကဒီမျိုးအတွက်အဓိကဝင်ငွေရှာပေးတဲ့လုပ်ငန်းအဖြစ်ဆက်ပြီးရှိနေပါတယ်။ချိန်တဲ့ပစ္စည်းအယောင်ဆိုင်တွေမှာအမှတ်တရပစ္စည်းလေးတွေကစားလို့မီးဆိုင်တွေ၊ချိန်ချောင်းတွေနဲ့လှုပ်ထားတဲ့ကလကားတွေအပြင်စပွဲကလတ်ထိုင်းတို့ပရိဘောဂပစ္စည်းတွေအထိရနိုင်ပါတယ
်ဆိုမေဘလီယတိုဆမီတကီရှီကာရနီကိုရိုလီစကီတီရှီဒက်ဗီကီဆို
ဒီဇိုင်းအစမ်းဆုံးဆိုရင်တော့အဲ့ဒီကလတ်ထိုင်းတွေပါကျမတို့ကတော့ဘရင်ထိုင်းနဲ့ခုံးလိုနာမည်ပေးထားပါတယ်အဲ့ဒီလောက်လိုက်ရမဆန်းပဲခက်ယူယူဒီဇိုင်းကြိုက်တယ်ဆိုရင်လည်းရှိပါတယ
်ခင်မီတိုးတက်နေပေမဲ့ဝယ်သူအများကတဘာဝအတိုင်းလက်ထရီကိုပိုကြိုက်ကြတယ်လို့လည်းသူကပြောပါတယ်တဘာဝကြကဖက်ရှင်ဖြစ်နေပါတယ
်
တ
ုံမှန်အဖြစ်ကတော့ကျင်းတဲတွေပေါ်မှာဘာမှထက်မတုတ်ကြပါဘူးတချို့အယောင်တင်စီတုတ်ထားတာလောက်ပဲရှိပါတယ်အဲ့ဒါဆိုရင်လည်းခက်ပြောင်ပြောင်ဖြစ်သွားတာကလွယ်လို့သူ့ရဲ့တဘာဝကြမှုကပြောင်းမသွားပါဘူးတခါတလေဈေးရောင်ခက်ပါပါတုတ်တာမျိုးတွေတော့ရှိပါတယ
်ဒီဒေတာထွက်ကျင်းတဲတွေကတဘာဝအတိုင်းလှနေတယ်လို့သူကတော့ဆိုပါတယ
်
ဒီကျိန်တဲ့တွေရဲ့ထူးခြားချက်ကတော့တဘာဝအတိုင်းဖြစ်နေတာပါကျိန်မင်းတွေကိုဒီဒီသားမှာပဲလုံးဝတဘာဝအတိုင်းစိုက်ပျိုးပါတယ်အယောင်တင်စီတုတ်တာကလွဲလို့အားလုံးတဘာဝပစ္စည်းတွေပါအခုနောက်ပိုင်းအယောင်တင်စီတော့မပါပဲတဘာဝအတိုင်းကျိန်တဲ့တွေကိုကြိုက်တဲ့သူတွေပိုးပိုများလာပါတယ
်ယူကရိန်းနိုင်ငံအနောက်ပိုင်းမှာနှစ်ပေါင်းရာချီတဲကရှိလာခဲ့တဲ့မိသားစုကျိန်တဲ့လုပ်ငန်းတွေကိုဗစ်ကရောဂါကြောင့်ထိခိုက်ခဲ့ပေမဲ့နိုင်ငံတကာခီးသွွားဧည့်သည်တွေပြန်စီကားလာရင်တော့လုပ်ငန်းတွေပြန်ကောင်းလာမယ်လို့မျှော်လင့်နေကြပါတယ်။လောလောဆယ်မှာတော့မိသားစုအဆက်ဆက်လက်ဆင့်ကမ်းလာခဲ့တဲ့ချိန်တဲရဲ့ပညာကိုဆက်ပြီးထိန်းသိမ်းထားနိုင်ဖို့အီဇာမျိုးကချိန်တဲပညာရှင်တွေကြိုးစားနေကြပါတယ်ရှင်။ကျမစင်မြတ်မောင်ပ
ါ။ယူကရိန်းနိုင်ငံကနှစ်ပေါင်းရာနဲ့ချီကလေးကမိသားစုအဆက်ဆက်လုတ်ကင်လာကြတဲ့ချိန်ထဲလုပ်ငန်းတွေအကြောင်းမဆုမြတ်မောင်ကကဘာတလွားခီးသွွားအစီအစဉ်ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညစကဝိုင်းကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှမှာတော့ ICJ ရဲ့ရှောက်ထားချက်တွေအပေါ်မှာသုံးသက်ချက်တွေနဲ့ရှေ့အလားလာတွေအကြောင်းကိုဆွေးနွေးထားတာဖြစ်ပါတယ်။နိုင်ငံတကာတရားရုံး ICJ မှာမြန်မာနဲ့ဂမ်ဘီယားနိုင်ငံတို့နောက်ဆုံးတစ်ကြိမ်အပြန်အလှန်ခြေပတင်ပြခဲ့ကြပြီးတဲ့နောက်မှာတရားရုံးရဲ့ဆုံးဖြတ်ချက်ဘယ်အချိန်ကာလလောက်မှထွက်လာနိုင်ချေရှိပါသလဲ။နှစ်ဖက်တင်ပြချက်တွေအပေါ်မှာရောဘယ်လိုသုံးသက်ကြပါသလဲ။နောက် ICJ မှာတရားစွဲခံထားရတဲ့အပေါ်မှာမြန်မာလူမှုအများစုရဲ့အမြင်အပြောင်းလဲပုံမှာရောဘယ်လိုနားလည်နိုင်ပါသလဲစာရာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာဥပဒေကိုလေ့လာထားသူဥပဒေမဟာဘွဲ့ရအမျိုးသမီးအခွင့်အရေးလှုပ်ရှားသူမတ်ဝေဝေနုမြန်မာအရေးလေ့လာသူဒေါက်တာတင့်ဆွေတို့နဲ့ကိုကျော်ကျော်သိန်းကမေးမြန်းဆွေးနွေးပြီးတော့တင်ဆက်ထားတာနားဆင်ပါရှင
်မတ်ဝေနုဒေါက်တာတင့်ဆွေအခုလိုအချိန်ပေးပြီးတော့မျိုးရည်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါရှင်
ကောင်းပါပြီခင်ဗျ
ာဟုတ်ကဲ့ပါကျွန်တော်ပထမဦးဆုံးမဝင်လို့နဲ့စားလိုက်ချင်ပါတယ်ကျွန်တော်တို့အခုဆွေးနွေးတာကတနင်္လာနေ့ပေါ့နော်ဒီနေ့မှာဂမ်ဘီယာကဒီဒီဂျေပြင်ပြဆောက်လဲချက်မှာနောက်ဆုံးအပီးသက်ဂမ်ဘီယာကဆောက်လဲပြင်ပြသွားပါတယ်ဂမ်ဘီယာကပြင်ပြပြီးတဲ့အခါမှာဒီကနေ့ဟိုတရားသူကြီးပေါ့လေအဓိကဦးစီးတဲ့တဘာပိတရားသူကြီးဆိုအောင်လားမသိဘူးသူကနေပြီးတော့ပြောသွားတယ်နောက်ဆုံးစကားကလိုအပ်ရင်တို့အချက်လက်လိုအပ်တယ်ဆိုရင်တက်ဆိုင်ရာနိုင်ငံတွေကကိုယ်စားလှယ်တွေကိုတို့ဆက်သွယ်ပြီးတော့ချက်လက်ပြီးတောင်းမယ်ဒီကြားထဲမှာတရားသူကြီးတွေလာဆွေးနွေးကြမယ်သုံးသပ်ကြမယ်စဉ်းစားကြမယ်ဒီတဲ့အခါကျရင်သုံးချက်ချက်ချမဲ့ရက်ကိုတင်ညာမဲဆိုပြီးတော့ရာသူကြီးသားကြီးကိုပြောသွားတယ်ဆိုတော့မောင်ဝင်းလူကြီးမောင်ဝင်းလူတိထားသလောက်ပေါ့နော်လိလာထားသလောက်ဒီကဘယ်လောက်လောက်ကြာနိုင်မယ်ထင်လဲဘယ်အချိန်လောက်များဒီတရားရုံးရဲ့စုချက်ချက်ထွက်လာမယ်လို့ကျွန်တော်တို့မျှော်လင့်လို့ရတယ
်ဟုတ်ကဲ့ပါကိုဟိုကျမတို့နားလည်ထားသလောက်ဆိုလို့ရှိရင်တော့အာဒီတရားရုံးစုချက်ကအရင်ကြီးမကြာလောက်ပါဘူးတစ်လနှစ်လအတွင်းမှာသူတို့စုချက်ကိုထုတ်ပြန်မယ်လို့သိရတယ်ပေါ့နော်ဟိုပြောဆိုချက်တွေရတော့ April လအတွင်းဖြစ်လောက်တယ်လို့ပြောကြပါတယ်ရှင်ဟုတ
် April ဆိုတော့ဒါတိတ်တော့မကြာဘူးလို့ပြောရမှာပေါ့နော်ဂျားထဲမှာတစ်လပေါ့နော်တစ်လကြာကြာပြင်စုချက်ဖြစ်လာမှာပေါ့ဟုတ်ကဲ့ပါဒီအခုလက်ရှိရလာသွားပြီးတော့တရားမြန်မာနိုင်ငံဘက်ကသွားပြီးတော့ပြောတဲ့စစ်ကောင်စီပေါ့လေစစ်ကောင်စီဘက်ကနေပြီးတော့အပြီးသက်ဆောင်လဲချက်ထဲမှာနောက်ဆုံးအဓိကတစ်ချက်ဒီနှစ်ချက်ကအမေရိကဒီအမှုကို ICJ နေနဲ့စီပိုင်ခွင့်မရှိဘူး။အမေရိကဒီအမှုကိုလက်ခံပိုင်ခွင့်မရှိဘူး။ကျွန်တော်ဒီနေရာမှာဒီမြန်မာအဖွဲ့ခေါင်းဆောင်ပေါ့လေ။ဟို ICJ ရဲ့အခေါ်အဖြစ်တော့မြန်မာဘက်ကအေဂျင့်ပေါ့။ဒီအေဂျင့်ကဒါဥက္ကူကိုလိုက်။ဥက္ကူလိုက်ကကျွန်တော်ဒီကဆက်တယ်မြန်မာကိုဖြေထားတာမှလည်းပဲဒီ Article 8နဲ့ Article 9ပုတ်ခွဲရှင်းနဲ့ပုတ်ခွဲကူကိစ္စကိုအဓိကဖြေထားတာရှိပါတယ်။ဆိုတော့ဥက္ကူကိုလိုက်ဖြေထားတာလေးကိုကျွန်တော်နားထောင်ကြည့်အောင်ပါနော်
။ဟုတ်ကဲ့ပ
ါ။ ICJ ကိုစတင်မယ်ဆိုလို့ရှိရင် Article 8ကဝင်ရမယ်ပြီးလို့ချင်းဝင်လာတဲ့အမှုကို လက်ခံစီရင်မှန်ခွင့်အရှိမရှိဆိုတာက Article 9နဲ့ဆုံးဖြတ်ပါတယ်။ဒါကြောင့်မလို့ Article 8ကိုချွတ်ချက်ပြုလို့မပေးထားမယ်ဆိုရင် Article 9ကိုရောက်လာစရာမရှိဘူး။ဒီလိုပဲခင်ဆွဲခဲ့တဲ့အတွက်ကြောင့်မလို့ Article 8ကိုချွတ်ချက်ပြုထားခဲ့တာဖြစ်ပါတယ်။ဒါလည်းပဲမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဒီဘက်ကနေပြီးတော့မှဝင်ဆွတ်ခွင့်မပြုနိုင်အောင်ကြိုးပမ်းထားတာဖြစ်လို့အခု Article 8မလို့ Article 9လည်းပဲအမှုလက်ခံလို့ရတယ်ဆိုရင်ဘာအတိတ်ပဲရှိတော့မလဲဆိုတဲ့ယုတ်တိပေရနဲ့တုံ့ပြန်ချက်ပါရင်ဖြစ်ပါ
အာဥကုတ်လိုင်းဒီလိုကိုဖြေထားတာပါဆိုတော့မဟုတ်ဘူးဒီလူမျိုးတွန်းတထက်မှုတာစီကဝေးဆန်နိုင်ငံကလဘောတူစာချုပ်ကိုကျွန်တော်တို့ရှေ့မှာတော့တူတော့လို့ Genocide Convention Convention လို့ပဲကျွန်တော်တို့စက်သုံးတော့ဆိုတော့ဒီ Convention ပါပြဋ္ဌာန်းချက်ရဆိုရင်ဥကုတ်လိုင်းတို့ရဲ့ဒီတင်ပြချက်ကအဲ့လိုအားကောင်းတယ်လို့အဝင်လို့မြင်
ဟိုကျမတို့နားလည်တဲ့လောက်ကအမှုအသွားလာပေါ့နော်အမှုအသွားလာပေါ့အခြေခံပြီးတော့ပြန်ပြီးတော့ဟိုကြည့်မယ်ဆိုလို့ရှိရင်တော့ဒီတရားရုံးကဒီအမှုကိုလက်ခံလိုက်တယ်ဆိုကြဲကိုကသူကဟို admissibility လို့ခေါ်တဲ့ဒီလက်ခံနိုင်စွမ်းရှိလို့ပေါ့နော်နောက်ရုံးမှာရုံးတော်မှာ jurisdiction ရှိလို့ဒါလက်ခံတယ်လို့ဟိုကျမတို့နားလည်ထားတယ်ပေါ့နော်ဆိုတော့ကသူတို့အခုမြန်မာက preliminary objection ကိုတင်တယ်အဲတင်တဲ့ပနမဟိုစာပေါ့နော်ညင်းဆိုချက်ပေါ့နော်ဒီဟာကိုကြားနာတာဖြစ်တယ်ဒါကြားနာပေးရမယ့်တာဝန်လည်းသူတို့မှာရှိလို့ကြားနာပေးရဖြစ်တယ်ပေါ့နော်ဆိုတော့ဟို article 8နဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ယုံကဘလောက်ထိကြဲကြဲပြန့်ပြန့်နဲ့ဒါကိုအတိတ်ပဲဖွင့်ဆိုမလဲဆိုတဲ့အပေါ်မှာအဲဟိုမူတည်သွားမယ်လို့ကျွန်တော်တို့ဟိုပြောလို့ရတယ်ပေါ့နော်လောလောဆယ်အထီးကတော့ဒီဥစ္စာဟာမြန်မာဘက်ကဟိုပြောဆိုချက်ဒီ article 8ပေါ်အခြေခံတဲ့ခုခံခြေဖမှုတွေဟာဆိုလို့ရှိရင်အရန်ကြီးခိုင်မာသေးတယ်လို့လည်းပြောလို့မရဘူးပေါ့နော်ဆိုတော့ဟိုကျွန်တော်ကဟိုဒီနောက်ဆုံးပြောသွားတဲ့ဟာကိုတော့အသေးစိတ်ကျွန်တော်တို့ပြန်ပြီးတော့ဟိုမကြည့်ရသေးဘူးပေါ့နော်ဒါပေမဲ့ဟိုရေပုံညအဖြစ်နားလည်ထားတဲ့လို့ဆိုလို့ရှိရင်ဒီ article 8ကမြန်မာဘက်က understanding နဲ့ရုံးရဲ့ understanding ဒီဟာရဲ့ interpretation ကဘယ်လောက်ထိရုံးရဲ့ understanding နဲ့ယုံဘက်က interpretation နဲ့မြန်မာဘက်က understanding ကဘယ်လောက်ထိဟိုထဲဟန်နေတယ်လဲဟိုတဟဇာတာဖြစ်နေတယ်လဲပုံမှာအခြေခံပြီးတော့မှဒီအမှုဟာအများကြီးတက်ရောက်သွားမယ်လို့ကျွန်မထင်တယ်ပေါ့နော်အဲဆိုနောက်ပြီးတော့လည်းတခြားဒီနိုင်ငံတကာဥပဒေပညာရှင်တွေအနေနဲ့လည်းပြောတာတွေကျွန်တော်တို့ဟိုတွေ့ရတာကဘာလဲဆိုတော့ဒီမြန်မာရဲ့ဒီပနာမအငင်းဆိုချက်တစ်ခုလုံးမှာပေါ့နော် preliminary objection တစ်ခုလုံးမှာစိတ်ဝင်စားစရာကောင်းတဲ့ legal argument ဟာဆိုလို့ရှင်ဒီ article 8တစ်ခုပဲရှိရလို့လည်းပြောပါရဲဆိုတော့ဒီ article 8ပေါ်မှာယုံကနေပြီးတော့နောက်ဆုံးဆုံးဖြတ်ချက်မှာဘလို့ဒီ article 8ကိုဟို interpret လုပ်ပြီးဆုံးဖြတ်မလဲဆိုတဲ့အပေါ်မှာမူတည်ပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာကျွန်တော်တို့အခုဆွေးနွေးခန်းကိုနားဆင်နေတဲ့ကြည့်ရှုနေတဲ့ပရိသတ်အတွေ့ကျွန်တော်ရှင်းရှင်းလင်းလင်းအချက်ချက်ဒီပြထားချင်တာကမဝေနုကကိုယ်တိုင်ကလူဝင်ကြအမျိုးသမီးဖြစ်ပါတယ်ဒါပေမဲ့ဒီကနေ့ဆွေးနွေးခန်းမှာမဝေနုကလာလူဝင်ကြအမျိုးသမီးတယောက်အနေနဲ့ကြိုစားပြုပြီးတော့လာဆွေးနွေးတာမဟုတ်ဘဲနဲ့သူကနိုင်ငံတကာဥပဒေမဟာဘွဲ့ရဒါမဟာဘွဲ့ရထားသူသူဖြစ်ပါတယ်ဥပဒေမဟာဘွဲ့ရထားသူသူဖြစ်ပါတယ်ဆိုတော့ဒီကမှာနိုင်ငံတကာဥပဒေကိုလည်းပဲလိလာထားသူသူအနေနဲ့ကျွန်တော်တို့ဥပဒေအကြောင်းကိုဆွေးနွေးပြဖို့ထိတ်ကြားထားတာဖြစ်ပါတယ်မဝေနုကလည်းဒီပေါ်မှာဒီအနေထားမျိုးနဲ့ပါဝင်ဆွေးနွေးရဆိုတော့ကျွန်တော်သိပေးချင်ပါတယ်ဒါကြားပြအနေနဲ့ပါဆိုတော့ဒါတင်းစီဒီဂမ်ဘီယာဘက်ကပြောခဲ့တာတွေမှာကြတော့ဟလာဒါဥကုလိုင်းဘက်ကပြန်ပြီးတော့ပြောတာပေါ့ဂမ်ဘီယာဘက်ကပြောခဲ့တာတွေမှာဥပဒေချောင်းကိုမပြောဘဲနဲ့စီးကြော်ပြီးတော့ပြောခဲ့တယ်ဆိုပြီးတော့ဥကုလိုင်းက VOA ကိုဖြေထားတဲ့အချိန်မှာပါပါသေးတယ်ကျွန်တော်တို့အဲ့ဒီအဖြေလေးကိုလည်းပဲနားထောင်ကြည့်အောင်ပါခင
်ဗျာဂမ်ဘီယာဘက်ကချစ်ပါမှုတွေကဥပဒေချောင်းကိုပဲပြောရမှာကိုမပြောဘဲနဲ့စီးကြော်ပြီးတော့မှချက်လက်တွေနိုင်ငံရေးဆွဆွဲချက်တွေကိုအထည်ပြောထားတာကိုအဓိကထားပြီးတော့မှကန့်ကွက်ခဲ့ပါတယ်ကျွန်တော်နိုင်ငံကတော့တရားရုံးရဲ့ဆုံးဖြတ်ချက်အတိုင်းပဲမှန်တကယ်လိုက်နာဆောင်ရွက်နေတယ်ဆိုတာကိုအတင်ပြခဲ့ပါတယ်
။တော်ရစုခင်ဗျာဆိုတော့ဂမ်ဘီယာကနိုင်ငံရေးဆွဆွဲချက်တွေပါထည့်ပြောခဲ့တယ်ဆိုပြီးတော့မြန်မာဘက်ကတောင်းခဲ့တယ်လို့ဆိုပါတယ်။ကျွန်တော်နားလဲတာပေါ့နော်ကျွန်တော်နားလဲကြပါမိုင်းလဲဒီကြပါ။ဒီကိစ္စကြီးတစ်ခုလုံးကနိုင်ငံရေးကိစ္စပဲမဟုတ်ဘူးလားခင်ဗျာ
။မှန်ပါတယ်ခင်ဗျာဒါနိုင်ငံရေးကိစ္စမှာကျွန်တော်တို့မြန်ပြည်တော်စုမြန်မာနိုင်ငံရဲ့သမိုင်းမှာအချိန်မှမကြုံဘူးသေးတဲ့နိုင်ငံတကာတရားရုံးမှာအကြီးကျယ်အရှက်တကွဲကျင်းဆိုင်ရတဲ့အမှုကြီးတစ်ခုဟာနိုင်ငံရေးအခြေခံကြောင့်ဖြစ်ပါတယ်နိုင်ငံရေးအခြေခံကြောင့်ခုတရားရုံးကနိုင်ငံတကာတရားရုံးကဆွတ်ဆိုထားတယ်လို့လူမျိုးတုံးသက်ဖြတ်မှုဒီတနည်းအားဖြင့်ဟိုတကယ်ကိုရည်စွမှုပေါ့နော်အဲ့ဒီရည်စွမှုကြီးဟာ မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေခံကိုမူတည်ခြေခံအပေါ်မူတည်ပြီးမှဖြစ်လာတာအမှန်ပဲလို့ကျွန်တော်တိကျယုံကြည်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ပါနောက်ဝင်သူဂမ်ဘီယာကမြန်မာဘက်ကနောက်ထပ်သူတို့ခြေဘတ်ဂျက်တစ်ခုမှာဂမ်ဘီယာဒီဟလာအစ္စလာမ်နိုင်ငံများအဖွဲ့ OIC ကိုစားဒီကိစ္စကိုဆွဲတင်တယ်လို့မြန်မာဘက်ကဆွဆွဲတယ်ဂမ်ဘီယာဘက်ကတော့သူတို့က OIC ကိုစားလုပ်တာမဟုတ်ဘူးသူတို့ကအချုပ်ချာအနာမယ်နိုင်ငံတစ်ခုဟလာဒီစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုအနေနဲ့သူတို့ရဲ့ယက်တီချက်သူတို့သဘောအရာအရာသူတို့လုပ်တယ်လို့ပြောတယ်။ဒါပေမဲ့တစ်ဖက်မှကြတော့ဒီကိစ္စမှာ OIC ပေါင်ပတ်သက်မှုရှိတယ်ဆိုတော့အားလုံးသိထားပြီးသားကိစ္စပါပဲ။ဆိုတော့ဂမ်ဘီယာဘက်ကသူတို့က OIC ကိုစားလို့တော့မဟုတ်ဘူး။သူတို့သဘောနဲ့သူတို့လုပ်တာလို့ပြန်ပြီးတော့ခြေပါတဲ့ဟာရောအားကောင်းတဲ့ခြေပါချက်လို့ပြောနိုင်ပါလား။ဒီပေါ်မှာရောတရားရုံးကဘလောက်ကြီးအလေးထားစဉ်းစားပွဲရှိပါလဲခင်ဗျာ။
အာဟုတ်ကဲ့ပါကိုဒီမေးခွန်းอ่ะလေမြန်မာပြည်မှာတော့ OIC လို့ကျွန်တော်တို့ပြောရဲဆိုလို့ရှင်ဟိုဟိုအာစစ်တပ်အဆက်ဆက်ကနေပြီးတော့ဒီမွတ်စလင်မုန်တီးဝါဒဘာညာပေါ့เนาะဆိုပြီးတော့ဒီ OIC လို့ကြားရတဲ့လူတွေကြောက်အောင်အာလူတွေကို၆လန့်ပြီးတော့ OIC ဆိုတဲ့အတန်မျိုး Islamic ဆိုတဲ့အတန်ဟိုစကလုံးနေတဲ့လူတွေကို၆လန့်ထားတဲ့အခါကျတော့လူတွေကဒီစကလုံးကိုကြားရတဲ့ trauma ဖြစ်ပြီးတော့ကြောက်နေစိုးရိမ်နေတာမကောင်းတာကြီးလို့အမြင်မြင်နေတဲ့အမြင်မျိုးရှိရပေါ့เนาะအမှန်တကယ်ကဒီနိုင်ငံတကာဥပဒေအရဆိုလို့ရှိရင်ကျမတို့ကပြန်ပါတယ်ဂမ်ဘီယာအနေနဲ့ဒီအမှုကိုဆွဲဆိုတာဖြစ်ပါတယ်တို့ပေမဲ့ဂမ်ဘီယာလည်းပြောထားပါတယ်ဒါ OIC ကနေပြီးတော့ထောက်ပံ့မှုတွေပါတယ်ရှိရဆိုရဲဟာအဲ့လိုဖြစ်လို့နိုင်ငံတကာဥပဒေအရဒါဘာမှပြဿနာမဟုတ်ပါဘူးတကယ်လို့ဒီဂမ်ဘီယာရဲ့တရားစွဲဆိုမှုမှာတခြားနိုင်ငံတွေကပူးပေါင်းပါဝင်မှုရှိရဆိုလို့ရှိရင်အမှုရဲ့သဘောတရားအရပိုတော်မှအကောင်းတာဖြစ်ပါတယ်နိုင်ငံများများထောက်ခံလေလေဒီအမှုမှာပို့ပြီးတော့ကျမတို့ဟိုအကောင်းအမှုရဲ့အသွာလာအမှုရဲ့ဒီ argument တွေဟာဆိုလို့ရှိရင်ပို့ပြီးတော့အကောင်းလာလေလေဖြစ်ပါတယ်ဒါကြောင့်မို့လို့ကျမတို့ OIC မှမဟုတ်ပါဘူးအခု Netherlands တို့ဒီ Canada တို့ကလည်းဒါဒီအမှုမှာဓာတ်ရိုက်ပါဝင်သွားမယ်ဆိုပြီးတော့မျိုးကန့်လန့်ထားတာမျိုးတွေလောက်ဆောင်နေရမျိုးတွေရှိပါတယ် Maldives လည်းပါပါတယ်ဆိုတော့ဟိုပြောဆိုလိုချင်တာကဒီ Gambia အနေနဲ့ဥဆောင်ပြီးတင်နေဆိုပေမဲ့တခြားနိုင်ငံတွေကနေပြီးတော့ပံ့ပိုးလို့ရတယ်ပါဝင်လို့ရတယ်ဆိုတဲ့ဟာကိုဥပဒေရ Genocide ဥပဒေရကောတရားရုံးရဲ့ဒီကမ္ဘာတရားရုံးရဲ့ဒီ rules တွေရကောတားဆီးထားတာမျိုးမရှိတဲ့အတွက်ကြောင့်မို့လို့ဥပဒေရှုထောင့်ကကြည့်မယ်ဆိုရင်ဒါဟာပြဿနာလုံးဝမရှိပါဘူးရှင
်ဟုတ်ကဲ့ပါတော်တင်းဆွေကျွန်တော်တို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည် ICJ မှာသွားပြီးတော့ဦးဆောင်ပြီးတော့ခြေပါခဲ့ရင်တော့လည်းဒီ OIC နဲ့ပတ်သက်တဲ့အချက်ခြေပါခဲ့တယ်လို့ကျွန်တော်အဲ့လိုအမိထားပါတယ်ဆိုတော့တော်တင်းဆွေအနေနဲ့ဒီ OIC ကနောက်ကွယ်ကပေါင်းဝင်ပတ်သက်နေတဲ့အားပေးနေတဲ့စုတဲ့အချက်ပေါ်မှာအဲ့ဒီဒေါက်ဆန်းစုကြည်ကိုယ်တိုင်သွားပြီးတော့ခြေပါခဲ့တော့မှရှိခဲ့တဲ့အမြင်နဲ့အခုစစ်ကောင်စီကဦးဆောင်ပြီးတော့သွားပြီးတော့ခြေပါခဲ့တဲ့အချိန်မှာမြင်တဲ့အမြင်ကအပြောင်းလဲရှိတာလားဘယ်လိုများမြင်ပါလဲ
အဲ့လိုပြဒီမူကြီးကကျွန်တော်သိတဲ့လောက်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံဆိုတဲ့တိုင်းပြည်ကိုဦးတည်အဲတတိယဖြစ်နိုင်ငံကိုဒါကြောင့်ဒေါ်အောင်ဆန်းစုကြည်လက်ထက်ကသူတိုင်းပြည်ကိုကိုစားပြုပြီးသူကသွားတာအခုစစ်ကောင်စီကတော့ဒါဥပဒေတကြွနဲ့လူကိုဆေလွတ်တာပေါ့နော်ကျွန်တော်အမြင်ကမြန်မာနိုင်ငံကြီးကတရားခံဖြစ်နေတာဆိုတော့နိုင်ငံကိုကိုစားပြုပြီးဖြည့်ရှင်းကြတယ်ဖြည့်ရှင်းတဲ့အခါမှာတော့ကိုဘက်ကအသာစီရအောင်တစ်ဖက်ကဆွတ်ဆွချက်တင်ပြချက်ဆွတ်ဆွချက်တွေကိုကြိုးစားပြီးတော့ကျွန်တော်တို့ဟိုအပြော့တော့ပေါ့နော်ကြိုးစားကြတာမှန်ပါတယ်ခုနကဟိုဟာပြောသလိုပေါ့နော် OIC ပဲပါပါပါပဲပါပါအမှုကအမှုပဲဖြစ်ပြီးသားဖြစ်ပြီးသားပဲခံရပြီးတရားပြီးသားလူတွေတရားပြီးသားတွေအဲ့တော့တောင်းဝန်အရှိဆုံးကအစိုးရဖြစ်တယ်တနည်းအားဖြင့်ဟိုနိုင်ငံပေါ့ဗျာနိုင်ငံမှာကိုစားပြုမှာဆိုရဆိုတော့ဆိုရသွားတာအဲ့တော့ဒေါအောင်ဆန်းစုကြည်လည်းအဲ့လိုသွားခဲ့ရတယ်ကျွန်တော်နားလည်တဲ့အတွက်အဲကျွန်တော်အမြင်ကတော့ဟိုစစ်ကောင်စီသွားသွားဒေါအောင်ဆန်းစုကြည်သွားသွားနောက်ဟိုတောင်းဆိုနေတဲ့နောက်ဆုံးပေါ့တော့ NUG ပေါ့နော်တော့ဘယ်သူသွားသွားကျွန်တော်နိုင်ငံကိုဟိုခုခံကောက်ွယ်ဖို့ကြိုးစားကြတာလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျဟုတ်ရင်ဒီမြန်မာဘက်ကခြေပတ်ထားတဲ့နောက်တစ်ချက်ကကြတော့ဂမ်ဘီယာကဟလာကိုတိုင်နဲ့နာတယ်မဟုတ်ဘူးကွန်ဗင်းရှင်းရဆိုရင်ကိုတိုင်နဲ့နာတဲ့နိုင်ငံကဒါတရားစွဲရမှာပေါ့နော်ဆိုတော့ဂမ်ဘီယာကကိုတိုင်နဲ့နာတယ်လို့မဟုတ်ဘူးအဲ့ဒါကြောင့်မဟုတ်လို့ဒီသဘောတူညီရတရားစွဲခွင့်မရှိဘူးလို့မြန်မာဘက်ကပြောတယ်ဂမ်ဘီယာကပြောတာကကြတော့ကွန်ဗင်းရှင်းအရာကိုပဲသူကလက်မှတ်ထိုးထားတဲ့စာချုပ်ပုံစံနိုင်ငံဖြစ်တယ်သူမှတာဝန်နဲ့ဝန်ကြီးရှိတာကြောင့် ူကတရားစိုးခွင့်ရှိတယ်လို့ပြောတယ်။ဆိုတော့ဒီအချက်မှာရောဘယ်သူတင်ပြချက်ကပို့ပြီးတော့ဥဒေချာမှာအားကောင်းတယ်လို့ပြောလို့ရပါတယ်။
ဒီချက်ကရှင်းရှင်းလင်းလင်းပါဒီgenocide convention ရဆိုလို့ရှိရင်ဒါနိုင်ငံတကာဥပဒေတစ်ခုနိုင်ငံတကာစာချုပ်တစ်ခုကိုချိုးဖောက်နေရပေါ့နော်ဆိုလို့ရှိရင်ဒီအထူးသဖြင့်ဒီ genocide convention ပေါ့နော်ဆိုလို့ရှိရင်ဒီချိုးဖောက်တယ်ဆိုတာထက်ဒီစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံအလုံးဟာဒီစာချုပ်တွေကိုဒီဥပဒေတွေကိုလိုက်နာဖို့တာဝန်ရှိပါတယ်။အဲ့ဒီတည်းမှာမှအဲ့လိုက်နာရမယ့်အချက်တွေထဲမှာဘာတွေပါတယ်လဲဆိုတော့ genocide ကိုမချိုးဖောက်ရုံနဲ့မကပါဘူး။ကာကွယ်မှုတွေ prevention လုပ်မှုတွေကာကွယ်ဖို့ပြက်ကွက်တာတွေကိုကျမတို့အရေးယူမှုတွေအစသဖြင့်ပါပါတယ်ဆိုတော့ဂမ်ဘီယာကဒီအချက်ကိုအခြေခံပြီးတော့သူတို့ရဲ့ကာကွယ်မှုတာဝန်ပေါ့နော်သူတို့ပုံမှန်ရှိတဲ့ဒီစာချုပ်အရသူတို့နိုင်ငံအပေါ်မှာကြက်ရောက်နေတဲ့ကာကွယ်ပေးရမယ့်တာဝန်ကိုသူတို့ကယူရဲယူရဲလို့သူတို့ argue ရပါပေါ့နော်အဲ့ဒီမှာအဲ့လို argue လုပ်တဲ့အခါမှာသူတို့ကအမှုတိဆောက်ရပါတယ်အမှုတိဆောက်ပြီးတော့အမှုကိုသူတို့ကသေးသေးချာချာတိဆောက်ပြီးတော့မြန်မာဘက်ကနေပြီးတော့ဒီအမှုကိုဒီ genocide ကိုကာကွယ်ဖို့ပြက်ကွက်ခဲ့တယ်ဆိုတော့အထောက်အထားတွေအများကြီးကိုသူတို့ကအမှုအနေနဲ့အစဆုံးအရင်ဆုံးတိဆောက်ပါတယ်တိဆောက်ပြီးတော့မှသူတို့ရဲ့တာဝန်ဖြစ်တဲ့ကာကွယ်ရမယ့်တာဝန်အပေါ်မှာအခြေခံပြီးတော့ဒီအမှုကိုဆွဲဆိုခဲ့တာဖြစ်ပါတယ်ဆိုတော့ဟိုလူပိုင်းအနေနဲ့ကြည့်ရင်တော့မှပေါ့နော်ဒီကိစ္စဟာသူတို့ဟာဒီဂမ်ဘီယာဟာသူတို့လောက်ရမဲ့အလုပ်ကိုသူတို့လုပ်တာသူတို့မှာဒီကာကွယ်ပေးရမဲ့ကာကွယ်ရမဲ့တာဝန်ရှိရတဲ့အတွက်ကြောင့်မို့လို့ဒီလိုကျွလွန်နေတာတွေကိုကာကွယ်ရမဲ့တာဝန်ရှိရတဲ့အတွက်ကြောင့်မို့လို့အဲ့ဒီပုံမှာအခြေခံပြီးတရားစွဲဆိုတာဖြစ်တဲ့အတွက်ကြောင့်မို့လို့ဂမ်ဘီယာရဲ့အမှုတိဆောက်မှုနဲ့ဒီ argument တွေပေါ့နော်ဒီဟာအရန်ကောင်းတယ်လို့တော့ကျွန်တော်နားလည်ပါတယ်ဟုတ
်ကဲ့ပါခင်ဗျာရိုဒင်းဆွေခုနပြောသလိုဂမ်ဘီယာကနိုင်ငံရဲ့နိုင်ငံချစ်တီပစ်စင်ချစ်တီပစ်စင်တေဂျာဘော့တေဂျာရဲ့တေဂျာရဲ့အချက်ကဘလို့မှညင်းများတဲ့ချက်ကတော့ဒီကိစ္စမှာတကယ်တမ်းနိုင်ငံတာကရိုဟင်ဂျာနေစုမွတ်စလင်တွေဆိုတော့ကတော့ဘလို့မှကိုညင်းလို့မရတဲ့အချက်ပါပဲဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ဟလာရိုဟင်ဂျာတွေတကယ်ခံစားရတယ်ဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့အချိန်ကမြန်မာနိုင်ငံကလူအများစုရဲ့အမြင်ပြည်ပြည်တော်ဒီဒေါ်ဆန်းစုကြည်ကိုယ်တိုင်သွားပြီးတော့ဦးဆောင်ပြီးတော့ခြေပါခဲ့ခြင်းတို့ကအမြင်နဲ့အခုစစ်ကောင်စီကအနာသိထားတဲ့အချင်းစစ်ကောင်စီကဥဆောင်ပြီးတော့တော်ပြီးတော့ချိပါတဲ့အချိန်မှာထားတဲ့အမြင်ဟာမြန်မာနိုင်ငံလူမျိုးစုတားမှာပြောင်းသွားတဲ့ပုံရှိရဲလို့အလိုအကျဉ်းချင်းကျွန်တော်နားလည်မိပါတယ်။ဆရာဒီပုံမှာဘယ်လိုသုံးသပ်ပါသလဲ။တကယ်မြန်မာလူအများစုရဲ့ပြောင်းလဲသွားပါသလား။ပြောင်းနေဆိုရင်တော့ဘာကြောင့်လဲဆရာမြင်ပါလဲခင
်ဗျ။ဟုတ်ကဲ့။ကျွန်တော်မြန်မာကဒီအမှုကြီးနယ်သာလန်နိုင်ငံတဟိတ်ကိုမရောက်ခင်2012ကတည်းကစဖြစ်ကတည်းကနော်။ကနေစတွေ့ရင်ပြည်သူလူထုလို့ပြောတဲ့နေရာမှာဆိုရှယ်မီဒီယာမှာပြောရတဲ့အတန်တွေပေါ့နော်ကြည့်လို့ရှိရင်အစပိုင်းမှာတော့ဒီရိုဟင်ဂျာဆိုတဲ့အတုံးတုံးဝစဓမ္မခါတီခဲ့တဲ့ကာလ2012နော်ဟုတ်ပါဘူ
း
အဲ့လိုနဲ့လုံရင်လုံရင်လည်းတခါ NRI ဆိုတာတခါတက်လာတဲ့အခါမှာအဲ့ဒါရိုဟင်ဂျာကနေပြီးတော့ဘင်္ဂါလီဆိုပြီးပြောင်းတဲ့ကိစ္စပေါ့နော်ဒါကနာမည်ပဲပြောင်းတာဗျာကျွန်တော်ကတော့ဟိုနာမည်ကိုရှောက်ပြောင်းတာကျတော့သိသဘောတူတယ်လို့မဟုတ်ဘူးဗျာเนาะအဲနောက်တစ်ခါကဲဒေါ်အောင်ဆန်းအတရားရုံးကိုရောက်ပြီးဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်သွားရှင်းတဲ့ကာလမှာလေပြီးဟိုအများစုပေါ့နော်တာမန်လူတို့ပေါ့နော်ကတော့ဟိုအမှုကင်းကိစ္စဟာတပိုင်းနဲ့ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံရမယ်ဆိုတော့အမြင်အုပ်စုကတစုဖြစ်အမှုအကြောင်းတွေတရားဥပဒေနိုင်ငံကဒီကိုဘေးချိတ်ပြီးတော့ဟိုဒေါ်အောင်ဆန်းစုကြည်ကိုထောက်ခံတဲ့အပိုင်းတစ်ပိုင်းနဲ့နောက်တစ်ခါမြန်မာနိုင်ငံပေါ့နော်ဟိုမြန်မာနိုင်ငံကိုယ်နိုင်ငံကိုကတရားခံဖြစ်နေတာကိုထောက်ခံတဲ့အပိုင်းတစ်ပိုင်းနဲ့ဟိုတာမန်လူလူကအဲ့လိုဖြစ်ခဲ့တယ်။နောက်တဖြည်းဖြည်းနဲ့ခုဟို2021 February လဆက်တက်ကအနာထပ်သိမ်းပြန်တော့ပြည်သူလူထုဟာစစ်တက်အပေါ်မှာတမိုင်းတစ်လျှောက်လုံးမှာတစ်ခါမှအလောက်ကြီးခါခါတီတီနင်းနင်းနာနာမမုန်းမဲနဲ့ပုတ်ဖွားကြတယ်။အဲ့တော့စစ်တပ်ကဘာလုပ်လို့စစ်တပ်ပြောတာလုပ်တာကိုစန့်ကျင်ကြတဲ့လူလူအများကြီးရောက်လာပြီ။ဒေါ်အောင်ဆန်းစုကြည်နာမဲမှိတ်သွားပြီ။တီတီကြကြကျွန်တော်လည်းအဲ့လေပါပဲကျွန်တော်။ဆိုတော့ကျွန်တော်အဲ့လိုမြင်တယ်။ဆိုတော့ကနောက်တစ်ခါပြည်သူလူထုအမြင်မှာအခု NUG တို့ CRPH တို့ကစူးစမ်းမှုတွေကနေပြီးတော့ဒီရိုဟင်ဂျာစကလုံးနဲ့လူဟင်ဂျာဒိုရင်ဂျာလူမျိုးစုလူဟင်ဂျာရိုဟင်ဂျာအရေးခင်းတွေအရင်တော့ကနားမလဲတဲ့လူကနားလဲ အဲ့တော့တို့အမြင်လဲပြောင်းနေလို့ကျွန်တော်ကတော့ဟိုကျွန်တော်ဟိုအဝေးကအဝေးပေါ့လေကျွန်တော်အဝေးကအဲ့လိုမြင်ဆိုတော့ကပြည်သူလူထုရဲ့အမြင်ကအရင်ကတဲ့ပြောင်းတဲ့ပြောင်းလာတယ်လို့ကျွန်တော်ယူဆပါတယ်ဒါကြောင့်ဒီအမှုခင်းကတပိုင်းပေါ့နော်ပြည်သူလူထုအမြင်ကလည်းအရေးကြီးတာကိုကျွန်တော်တို့အခုဆွေးနွေးနေတာကိုဘယ်လိုသုံးသပ်တလဲဆောက်နော်ကျွန်တော်မြင်တာကတော့မြန်မာနိုင်ငံရဲ့ပဂရိနိုင်ငံရဲ့အခြေအနေဖြစ်ပေါ်လာမှုတွေအရာပြည်သူလူထုရဲ့ opinion ခေါ်တဲ့သဘောထားအယူဆတွေလည်းပြောင်းလာတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါဘုရားဟုတ်ပြီလေဆိုတော့အခုတစ်ချိန်နိုင်ငံတင်ပြချက်တွေပြီးသွားပြီကြာခင်မှာဦးနှမဦးမီပြောသလိုဆိုရင်ဒီလာထဲမှာယာယီနဲ့ဆက်ပြချက်ဖတ်လာမယ်ပေါ့နော်အခုပြောသွားတဲ့အချက်တွေမြန်မာဘက်ကတင်တာလာကမြေဘက်ကတင်တာပြန်ခြေကြတာဒါတွေအားလုံးတစ်ဖက်တင်ပြချက်တွေအားလုံးကိုချုပ်ပြီးတော့မဟုတ်ဘူးသုံးသပ်ရင်ဒါကဒီမျိုးကကျွန်တော်တို့ဘုဒ္ဓတိက question ပေါ့လေတိတ်ပြီးတော့ကြိုပြီးတော့ဟိုတန့်ပြီးတော့ပြီးတဲ့လက်မြင်တူပြီးပြီးတော့တကောင်းဖြစ်ပါလိမ့်မယ်ဒါပေမဲ့ဟုတ်သူကိုလဲဒါနဲ့ပတ်သက်ပြီးတော့တကယ်ဘုံကိုတည်တဲ့လူပြောင်းနေတယ်အခုတစ်ဖက်ပြောသွားကြတာတင်ပြသွားကြတာဒီကြည့်ရင်ဘယ်ဘက်ကပူအားကောင်းမှုရတယ်လို့မဟုတ်ဘူးဒီ
ဟုတ်ကဲ့အခုဟိုရေပုံရအားဖြင့်ခြုံပြီးပြောမှတ်ဆိုရှင်ဂမ်ဘီယာဘက်က argument တွေကကောင်းပါတယ်ဒါသူတို့ဟိုတည်တည်ချာချာပြုစုထားတဲ့ argument တွေပြင်ဆင်ထားတဲ့ argument တွေဖြစ်တယ်ပေါ့နော်ဒါကောင်းတယ်လို့ပြောလို့ရပါတယ်အဓိကဆုံးဖြတ်ချက်ကတော့ကျွန်တော်တို့ပြောသလိုဒီ article 8ပေါ်မှာတရားရုံးကဘယ်လိုမျိုး interpret လုပ်တယ်လဲဆိုတဲ့အပေါ်မှာအခြေခံပြီးတော့ကျွန်တော်ဆုံးဖြတ်ချက်ချသွားမယ်လို့ထင်တယ်ပေါ့နော်အာဆိုတော့ဒီပေါ်မှာဘယ်သူအကောင်းနဲ့ဘယ်သူအမကောင်းဆိုတာကိုတစ်ထစ်ချပြောဖို့အခက်တယ်ပေါ့နော်ဒါပေမဲ့ဟိုတစ်ခု argument တစ်ခုချင်းစီကိုသွားကြည့်မယ်ဆိုလို့ရှင်တော့မြန်မာဘက်ကတင်ထားတဲ့ argument တွေကလုံးဝမကောင်းပါဘူးအာဒီဟိုဂမ်ဘီယာဘက်ကတင်ထားတဲ့ဟာတွေကပိုကောင်းတယ်ပေါ့နော်ဆိုတော့ဟို article 8ပေါ်မှာခြေခံပြီးတော့ဒီအမှုကိုကျွန်တော်ထင်တယ်နောက်ဆုံးအဖြေရသွားမယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့ပါအခုလိုမျိုးဒီချာချာဆွေးနွေးသက်ပြီးသွားတဲ့အတွက်ရတင်းဆွေမဝင်ဘူးအခုလုံးကိုသူပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ခင်ဗျာတောင်းပါပြီခင်ဗျာ
။ဟုတ်ကဲ့ပါဆရာ။ဟုတ
်ကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းတင်ဆက်ထားတဲ့အင်္ဂါညသကဝိုင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲဒီနေ့ညထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်ဗုဒ္ဓဖူးမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့အင်္ဂါညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုဆက်ပြီးတင်ပြပေးကြပါတယ်ရှင်အမေရိကန်စံတော်ချိန်ဒီကနေ့ညမှာတော့လွှတ်တော်မှာပြောကြမယ်သမ္မတဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမိကွန်းမှာတော့ရုရှားသမ္မတပူတင်ဟာအမေရိကန်နိုင်ငံ၏အကွယ်အပြဲကိုပေါင်းစည်းပေးတဲ့အားတရဖြစ်လာနေသလားဆိုတဲ့မိကွန်းကိုတွေးကြရမှာဖြစ်ပါတယ်ကိုဗစ် -19 ကပ်ဘေး2021ခုနှစ်ဇန်နဝါရီလ6ရက်လွှတ်တော်ကိုဝင်သိမ်းကြတဲ့ပုံကံမှုနဲ့ပတ်သက်ပြီး Republican နဲ့ Democrat တို့ကြားမှာအကွဲကြီးကွဲပြားနေချိန်မှာအမေရိကန်နိုင်ငံ၏အတွက်ရုရှားကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းဟာရှာရှာပါပါဘုံသဘောတူညီတဲ့အခြေခံတရက်လည်းဖြစ်ပါတယ်။ပါတီနှစ်ခုစလုံးကသမ္မတကိုထောက်ခံကြတာကိုနိုင်ငံတော်အခြေပြမိကွန်းမှာပြောတဲ့အခါမှာတွေ့ရလိမ့်မယ်လို့ထင်ကြောင်းဒီမိုကရက်လွှတ်တော်အမတ်တဦးကလည်းပြောပါတယ်။ဒီနိုင်ငံတော်အခြေပြမိကွန်းဟာအမေရိကန်သမ္မတတွေကတိုင်းပြည်ရဲ့အခြေအနေတွေနဲ့သူတို့ရဲ့မူဝါဒတွေကိုလွှတ်တော်ကနေတစ်စက်တိုင်းပြည်လုံးကိုပြောကြားလို့ရှိတဲ့မိကွန်းဖြစ်ပါတယ်ရှင်။ရုရှားတိုက်တီဟာယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခရကပ်နဲ့မြို့တော်ခီဖ်ကိုမြေပြင်နဲ့ဝေဟင်ကနေဆက်လက်တိုက်ခိုက်နေပြီးတော့ခီဖ်မြို့ကိုမိုင်40ထိရှည်တဲ့ရုရှားတင့်ကားနဲ့ရင်းနှန်းကြီးတွေကဆက်ပြီးတော့ချင်းချောက်နေပေမဲ့ယူကရိန်းတွေကတော့ကြံ့ညက်ခံနေစေဖြစ်ပါတယ်ရှင်။ယူကရိန်းနိုင်ငံကနေထွက်ပြေးလာကြတဲ့စစ်ပြေးဒုက္ခသည်ပေါင်းကတန်းဝက်ကျော်ရှိသွားပြီလို့ကုလသမဂ္ဂကတင်းနာနီကခန့်မှန်းလိုက်ပါတယ်ရှင်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်မှုတွေမှာရုရှားနိုင်ငံဘက်ကနေရက်တည်တဲ့နိုင်ငံတွေပြောင်းလဲသင့်ပြီဆိုပြီးအမေရိကန်သမ္မတအင်ဂျီရောကမနေ့ကသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့ပြောဆိုသွားပါတယ်။ဒီနိုင်ငံတွေကတော့ဒီရုရှားကိုပြင့်တင်ရှုံချမှုမလုပ်ပဲနိုင်ငံတွေအားလုံးလမ်းကြောင်းပြောင်းဖို့သူတို့တိုက်တွန်းပါတယ်ဆိုပြီးအင်ဖြူတော်ရဲ့ပြောခွင့်ရကမနေ့ကသတင်းစာရှင်းလင်းပွဲမှာ VOA ရဲ့အမေကွန်ကိုပြောကြားသွားတာဖြစ်ပါတယ်ရှင်။ယူကရိန်းရဲ့ကျူးကျော်တဲ့လုံရက်တွေကိုအနောက်နိုင်ငံတွေဘက်ကရုရှားနဲ့ဒီပိတ်ဆို့တန်ခတ်မှုတွေလုပ်နေချိန်မှာပဲမြန်မာစစ်ကောင်စီဘက်ကတော့ရုရှားရဲ့လုံရက်ကိုထောက်ခံထားပါတယ်ရှင်။ VOA American အသံရဲ့ဒီအင်္ဂါညအစီအစဉ်တွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။
။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရင်းမှုကတော့နန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twist နဲ့ PJ Elias တို့ဖြစ်ပါတယ်။ကျွန်မကဆုမမဒီညအစီအစဉ်တွေကိုတောင်းဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။
This program has come to you from the Voice of America, Washington.